Welcome to the Voice of America in Burmese.
မင်္ဂလာနံနံပြကြပါသည်ခင်ဗျာ VOA မေဂန်တန်ရဲ့2015ခုနှစ်ဇူလိုင်လ24ရက်တောက်တန်နေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM 10:00 AM လိုင်းနူမီတာ24 25 30 50နဲ့လိုင်းလ190တွေကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လို့ပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ပထမဆုံးအချိန်အမေရိကန်သမ္မတ2ရဲ့ခီးစဉ်ဖြစ်တဲ့ကင်ညာနိုင်ငံနိုင်ရီဝီမြို့ကိုသမ္မတဥပမာဒီကနေ့ရောက်ရှိမှာဖြစ်ပါတယ်။မြန်မာနိုင်ငံသားတွေပါဝင် 8,000 ရှာတိသားမှာရွှေပြောင်းဝင်ရောက်သူတွေကိုလူမောင်းခုတ်ကူးမှုနဲ့ဆက်နွယ်ပြီးစစ်ဖက်ဆိုင်ရာရရှိအစိုးရတာဝန်ရှိသူတွေပါဝင်လူ82ယောက်ကိုထိုင်းဆွေးကဖမ်းဆီးအရေးယူလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတ်တိမ်ကြီးထိုင်းနေသူကြေညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။မဲပေးခွင့်ပုံစံတွေကိုပြည်သူ့လွှတ်တော်မှာရွေးကောက်ပွဲကော်မရှင်ကဒီကနေ့ရှင်းလင်းပြောကြားခဲ့ပါတယ်
။ဆိုရင်မြန်မာနိုင်ငံသားပါရာလက်ရှိတဲ့ဗုဒ္ဓဘာသာနော်ဗမာပြည်သားပါတယ်
။ဒါတော့ထိုင်းနိုင်ငံမှာလူကုန်ကူးမှုအကြောင်းနဲ့ပတ်သက်ပြီးသတင်းပေးပို့ချက်မှာအပြည့်စုံကိုသတင်းတွေအပြီးနားဆင်ရဖို့ရှိပါတယ်။အဲဒီနောက်ပိုင်းမှာ DGB နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားရတာကနေကရင်ဒုက္ခသည်တွေနေဆက်ကိုတင်းရှောင်နေရတဲ့အကြောင်းတွေကိုလည်းတင်ပြသွားမှာဖြစ်တယ်လို့အပတ်စဉ်ခန္ဓာတွေဖြစ်အမျိုးသမီးရေးရာသိပ္ပံနည်းပညာနဲ့သုတဆုံလင်အမေရိကန်တခွင်တွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးတိုက်တို့ကကြီးညာပါမယ်ခင်ဗျာ
။အမေရိကန်သမ္မတဘရက်ဝါမားကဘာတဝမ်းကစွန်ဦးတီထွင်လုပ်ငန်းရှင်တွေရဲ့ထိတ်သီးအစည်းအဝေးကိုတက်ရောက်ဖို့ကင်ညာနိုင်ငံနိုင်ရီမြို့ကိုဒီကနေ့ရောက်ရှိမှာဖြစ်ပါတယ်။သမ္မတကတော့အမေရိကန်စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာအာဖရိကဆာဟာရာတဲကန်ဒရာတောင်ပိုင်းဒေသနဲ့ဆက်နွယ်နေတယ်လို့လည်းအလေးပေးပြောကြားထားတာပါ။သမ္မတဝါမားရဲ့ကိုခီးစင်ဟာကွယ်လွန်သွားပြီဖြစ်တဲ့ဖခင်ဖြစ်သူရဲ့ဇာတိမြေကင်ညာနိုင်ငံကိုအမေရိကန်သမ္မတတူဦးဖြစ်ပထမဆုံးချေသွားောက်တဲ့ခီးစင်လည်းဖြစ်ပါတယ်။ကင်ညာနိုင်ငံကိုသွားလိမ့်မယ်လို့အချိန်တော်ကြာခဲ့ကမျှော်လင့်ထားပေမဲ့သမ္မတဥပမာရဲ့ဒုတိယတက်တန်းကုန်ကန်ကြီးချိန်လောက်ထိကြံ့ကြာနေရတာလူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေနဲ့ကင်ညာသမ္မတဥရကရတပေါ်မှာဆွဆွဲထားတဲ့အတွက်ကြောင့်လည်းဖြစ်နေပါတယ်။အပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကတော့အထောက်အထားခံရလို့မရှိဘူးဆိုပြီးအမှုကိုနောက်ပိုင်းမှာပတ်လည်ထားပါ။ကင်ညာခီးစင်တွင်မှာတော့သမ္မတနှုတ်တွဆုံမှုလည်းစီစဉ်ထားပါတယ်။မကြာသေးတဲ့နှစ်တွေအတွင်းအချမ်းဖက်တက်ခတ်မှုတွေကြုံရတဲ့ကင်ညာနိုင်ငံရဲ့မြို့တော်နိုင်ရီဗီမှာတော့လုံခြုံရေးတွေတင်းတင်းကျပ်ကျပ်ချထားပါတယ်
။အီရန်နိုင်ငံကတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်ကိုကြိုတင်မကြေညာပဲတွားရောက်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှတန်ကာတာကကတ်လူမျိုးစုခေါင်းဆောင်တို့နဲ့တွေ့ဆုံဆွေးနွေးနေပါတယ်ဒီကနေ့တောက်ချနေအစောပိုင်းမှာပဲဝင်းကြီးကာတာဟာကတ်တို့ရဲ့မြို့တော် IFB ကိုရောက်ရှိခဲ့တာဖြစ်ပြီးအမေရိကန်ရဲ့အရေးပါတဲ့မဟာမိတ်ကတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့သမ္မတမာဆွတ်ဘာဇနီနဲ့တွေ့ဆုံဆွေးနွေးကြမယ်လို့လည်းခန့်မှန်းရပါတယ် IS တို့ကိုတိုက်ခိုက်နေတဲ့ကတ်လူမျိုးတိုက်ခိုက်ရေးသမားတွေကိုအမေရိကန်တို့ကလုံခြုံရေးဆိုင်ရာအထောက်အပံ့တွေပေးနေပေမဲ့ကတ်လူမျိုးစုတို့ရဲ့ခေါင်းဆောင်မစ္စတာဘာဇနီကတော့အမေရိကန်တို့ရဲ့အထောက်အပံ့တွေဟာအစ္စလာမ်မြေအစွန်းရောက် IS တို့ကိုအောင်အောင်မြင်မြင်တိုက်ခိုက်ဖို့အတွက်မလုံလောက်ဘူးလို့အချင်းချင်းပြောဆိုနေတာဖြစ်ပါတယ် IS စစ်သွေးကြတို့ကိုချေမှုန်းရင်းအမေရိကန်နဲ့အီရတ်စစ်တပ်တို့ပူးတဲ့ဆောင်ရွက်ချက်တွေကိုကိုယ်တိုင်လေ့လာဖို့အီရတ်နိုင်ငံမြို့တော်ဘက်ဂရက်ကိုရောက်ရှိပြီးနောက်တနေ့မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးကာတာကတ်လူမျိုးစုဒေသကိုတွားရောက်ခဲ့တာဖြစ်ပါတယ်တစ်ချိန်တည်းမှာပဲအာဖဂန်ရှစ်တောင်မှမှဒီလဇန်ပိုင်းလေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်အယ်ခိုက်ဒါစစ်သွေးကြအဖွဲ့ရဲ့ထိတ်တန့်တက်မှုတဦးသေဆုံးသွားတဲ့အကြောင်းအမေရိကန်စစ်တပ်ကပြောပါတယ်ပါကစ္စတန်နေဇာပါတီကာပြည်နယ်မှာဇူလိုင်လ17ရက်နေ့ကတိုက်ခိုက်မှုအတွင်းအယ်ခိုက်ဒါတက်မှုအဘူခါလစ်အယ်ရှူရာနီသေဆုံးသွားတဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်ရှင်
IS အစ္စလာမ်ဆွေးနွေးပွဲကိုတက်ခတ်နေတဲ့စစ်စင်ရေးတွေမှာတူရကီနိုင်ငံကထူးထူးခြားခြားတိုးမြင့်ပါဝင်လာရမှာစီးရီးယားနိုင်ငံကစစ်သွေးကြွအပြစ်မှတ်တွေကိုလေကြောင်းကတက်ခတ်ခဲ့ပါတယ်။ဒီကနေ့စောပိုင်းမှာပဲတူရကီနိုင်ငံအရှေ့တောင်ပိုင်းကဒီယာပါကီယာမြို့ကနေဆီလွတ်လိုက်တဲ့ F-16 တိုက်လေယာဉ်3စီးကတူရကီနယ်စပ်ကခီလစ်မြို့ကိုဖျက်ချော်ပြီးစစ်သွေးကြွတွေကိုတက်ခတ်ခဲ့တဲ့အကြောင်းတူရကီဝန်ကြီးချုပ်ရုံးကကြေညာခဲ့တာပါ။အဲစစ်သွေးကြွရဲ့ဌာနချုပ်ရုံနေရုံနဲ့စုဝေးရနေရာတစ်ခုကိုပြင်မှတ်ရှိရလိုလိုချေရွံနေတဲ့ဘုံလေးလုံးနဲ့ချဲချပြီးခြေဆိုင်စခန်းကိုဘေးမတည်ရမခပြန်လာနိုင်ခဲ့တယ်လို့လည်းပြောပါတယ်ဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကတော့တူကီနိုင်ငံကိုတက်ခတ်နေတဲ့လုပ်ရည်တွေကိုမျက်နှာလွှတ်ထားမှာမဟုတ်ဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါဒီကနေ့မနေ့ပိုင်းမှာပဲအစိုးရရဲ့အမိန့်နဲ့တူကီစစ်တပ်ကပြင်မှတ်တွေကိုအတိအကျရှာဖွေချေမှုန်းနိုင်ခဲ့တယ်လို့လည်းဝန်ကြီးချုပ်ကပြောကြားသွားပါတယ်တူကီနယ်စပ်မှာချင်းချောက်မှုတွေနဲ့ကြုံရတယ်ဆိုရင်တူကီစစ်တပ်အနေနဲ့အကြောင်းကြားစရာမလိုပဲလိုရရင်လိုရတယ်လို့တုံ့ပြန်တက်ခိုက်ဖို့လုပ်ပိုင်ခွင့်အပြည့်အဝပေးထားတယ်လို့လည်းပြောဆိုခဲ့တာပါအ အင်းနီဂျင်စီးရီးယားနိုင်ငံကအဲစစ်သွေးကြွတွေပေါ်တူရကီနိုင်ငံကလေကြောင်းကတက်ခဲ့တာဒါပထမဆုံးဖြစ်ပါတယ်ဒီကနေ့မှာပဲနိုင်ငံတော်ဝန်ကနေရာတော်တော်များမှာအဲစစ်ဆွေးရောက်တွေနဲ့ဂါဒစ်စစ်သွေးကြွတွေကိုအယုံတက်ချင်စီးနှင်းရှာဖွေမှုတွေအတွင်းလူပေါင်း250ယောက်ကိုဖမ်းဆီးခဲ့ကြောင်းလည်းတူရကီအာဏာပိုင်တွေကပြောဆိုခဲ့ကြပါတယ်အစ္စတန်ဘူမြို့တော်ကနေရာပေါင်း100ကျော်မှလည်းရဲရင်တွေအကူအညီနဲ့လုံခြုံရေးအရာရှိ9000လောက်ကစီးနှင်းဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့လည်းသတင်းတွေကဖော်ပြကြပါတယ်
အမေရိကန်ပြည်တော်ဆိုလူစီယာနာပြည်နယ်ကရုပ်ရှင်ရုံတရုံမှာလူ2ယောက်တေဆုံးခဲ့တဲ့မနေ့နှောင်းပိုင်းတော့ကပြစ်ခတ်မှုမှာကိုကိုကိုအဆုံးစီရင်သွားတဲ့တနတ်သမားဘသူဆိုတာကိုရဲကထုတ်ဖော်ပြောဆိုလိုက်ပါတယ်အသက်59နှစ်အရွယ်ဂျွန်ရာဆယ်ဟောက်ဆာဆိုသူနဲ့ပတ်သက်လို့သတင်းအချက်အလက်တွေထပ်ရဖို့ကြိုးပမ်းနေတယ်လို့လည်းလက်ဖဲရမျိုးကတာဝန်ရှိသူတို့ကပြောဆိုခဲ့တာပါတနတ်သမားအဖြစ်တန်တရာရှိရသူဟာအတီးတကျနေထိုင်သူမဟုတ်ဘူးလို့လည်းလက်ဖဲရမျိုးကရဲမှူးဂျင်ခရက်ကပြောပါတယ်train work ရုပ်ရှင်ကားကိုကြည့်ရှုနေကြသူတရားလောက်ထဲကိုတနတ်သမားကပြောင်းသူတနတ်နဲ့ပြစ်ခတ်ခဲ့တာဖြစ်ပါတယ်ပြစ်ခတ်ပြီးထွက်ပြေးဖို့ရွယ်ထားပုံရပြီမဲ့လုံခြုံရေးအာဏာပိုင်တွေရဲ့တုံ့ပြန်မှုမြန်ဆန်တာကြောင့်ရုပ်ရှင်ရဲတွေကိုပြန်ဝင်ပြေးသွားပြီးတော့နောက်ဆုံးသူ့ကိုယ်သူအဆုံးစီရင်သွားတာလို့ရဲမှုကပြောပါတယ်ပြစ်ခတ်မှုကျူးလွန်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့မသိရသေးပါဘူးပြစ်ခတ်မှုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးသမရရဲ့ပြည်တွင်းလုံခြုံရေးဆိုင်ရာအကြံပေးလီစာမိုနာကိုက Air Force 1လေယာဉ်နဲ့ခီးသွားနေတဲ့သမရဥပမာထံကိုတင်ပြပြီးလဲဖြစ်ပါတယ်ပြစ်ခတ်မှုမှာဒဏ်ရာရခဲ့သူတို့ရဲ့အခြေအနေနဲ့စုံစမ်းစစ်ဆေးမှုတွေကိုမပြတ်အစင်ခံဖို့သမရကညွှန်ကြားထားတယ်လို့အင်ဖြူရောပြောခွင့်ရဂျော့ရှာနက်ကလည်းပြောပါတယ်သမရဥပမာနဲ့သမရကရောအပါအဝင်အင်ဖြူရောဝန်ထမ်းအားလုံးတို့ဟာလူစရနာပြည်နယ်လက်ဖက်ရမြို့ကန်တို့နဲ့အတူအထူးသဖြင့်တေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေနဲ့ထပ်တူဝမ်းနည်းချေကွဲရပါတယ်လို့လည်းအင်ဖြူရောပြောခွင့်ရကပြောဆိုထားပါတယ်ရှင်
American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမေကန်တမြန်မာပိုင်းစီစဉ်ရဲ့တောက်ကြနေညဘက်သတင်းတွေကိုဆက်လက်ညင်ညာနေပါတယ်မြန်မာနိုင်ငံသားတွေပါဝင်8000ရှစ်တီတမရွှေပြောင်းဝင်ရောက်သူတွေကိုလူမောက်ကုတ်ကူးမှုတွေနဲ့ဆက်နွယ်နေတယ်ဆိုတဲ့ဆွဆဲချင်းနဲ့စစ်ပက်ဆိုင်ရာအရာရှိတွေအစိုးရတာဝန်ရှိသူတွေပါဝင်လူ82ဦးကိုထိုင်းဆွေရကဖမ်းဆီးအရေးယူလိုက်ပါတယ်လူမောက်ကုတ်မှုနေဆက်ဖြတ်ကျော်ကျူးလွန်တဲ့ရာဇဝတ်မှုတွေပါဝင်အမှုဟော16မှုနဲ့ဖမ်းဆီးအရေးယူထားတဲ့အကြောင်းထိုင်းရှင်းနေချုပ်ပြောခွင့်ရသူကပြောဆိုလိုက်တာပါဩဇာအာဏာရှိတဲ့လူတွေဥပဒေကိုကျော်လွန်လုံဆောင်တာမျိုးကိုလက်ခံမှာမဟုတ်ဘူးလို့လည်းရှင်းနေချုပ်ရုံပြောခွင့်ရသူဝမ်ချန်ရွန်ချန်နာဗုံကဒီကနေ့ဘန်ကောက်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်။ထိုင်းနိုင်ငံကိုလူမောကုန်မှုပြဿနာဖြစ်ရှင်းရမှာအနေဆုံးအစဉ်သတ်မှတ်ထားတဲ့အမေရိကန်ပြည်အောင်စုကနှစ်စဉ်ကဘာတဝမ်းလူမောကုန်မှုအခြေအနေနဲ့ပတ်သက်လို့အစဉ်အကစားတစောင်းသတင်းလာနေမှာထုတ်ပြန်မှုရှိနေချိန်မှာပဲထိုင်းနိုင်ငံကဖမ်းဆီးရေးရမှုတွေနဲ့ပတ်သက်လို့ကြေညာချက်ထွက်ပေါ်လာတာပါ။လူမောကုန်ကိုင်းနေတဲ့ဆွနယ်ပြီးဖမ်းဆီးထားသူတွေရဲ့ရာဇဝတ်အကြီးဆုံးကတော့ထိုင်းစစ်တပ်ကဒုတိယဗိုလ်ချုပ်ကြီးမနက်စ်ကွန်ဖန်ဖြစ်ပြီးသူ့ကိုတော့လူမောကုန်လုပ်ငန်းတွေမှာအဓိကပါဝင်ပတ်သက်သူဖြစ်နေဆွဆွဲထားပါတယ်။ထိုင်းရှင်းနေချုပ်ရုံကတော့အစိုးရရရှိတရားစင်ကျော်ကိုဖမ်းဆီးထားတယ်လို့လည်းပြောဆိုထားတာပါ
။တောင်တျုပ်ပင်လေပင်ရေပြင်ပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေအပေါ်နိုင်ငံတကာခုံရုံးရဲ့အဆုံးအဖြတ်ကိုတရုတ်နိုင်ငံကလက်ခံရလိမ့်မယ်လို့အမေရိကန်အကြီးအကဲအရာရှိတဦးကပြောဆိုလိုက်တာဟာဖိလစ်ပိုင်ကတိုင်ကြားထားတဲ့တောင်တျုပ်ပင်လေပင်ပိုင်နဲ့ဆိုင်ရာအမှုမှာအမေရိကန်တို့ဩဇာညောင်းမှုစူးစမ်းလာတာလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့မှပြောဆိုလိုက်ပါတယ်။တောင်တျုပ်ပင်လယ်ပြင်အတွင်းတခြားနိုင်ငံတွေနဲ့ပိုင်နက်ဆိုင်ရာအငင်းပွားမှုတွေကိုနှစ်ဖက်ကြိုးတူဖြေရှင်းရေးကိုတရုတ်တို့ကနှစ်ပေါင်းများစွာတင်းခံနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီလအတွင်းမှာတော့ဖိလစ်ပိုင်တို့2013ခုနှစ်ကပင်လယ်ပြင်ပိုင်နက်ဆိုင်ရာအငင်းပွားမှုတိုင်တန်းချက်ကိုဒီဟိတ်မြို့ကပင်လယ်ပြင်ဆိုင်ရာနိုင်ငံတကာခုံရုံးမှစတင်ကြားနာနေတာဖြစ်ပါတယ်။တရုတ်တို့ကတော့ကြားနာမှုမှာပါဝင်ဖို့ညှင်းဆို့ထားတာပါ။တရုတ်ရောဖိလစ်ပိုင်မှာကုလပင်လယ်ပြင်ဆိုင်ရာပြဋ္ဌာန်းချက်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေဖြစ်တာကြောင့်နိုင်ငံတကာခုံရုံးရဲ့အဆုံးဖြတ်ချက်ကိုဥပဒေအရလိုက်နာရမှာဖြစ်တယ်လို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရာဆယ်ကဒီသတင်းပတ်ထင်မှာပဲပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
ကမ္ဘောဒီးယားနိုင်ငံမှာဆူရမုတ်တဲ့ NGO ဆပွဲစီးရင်နဲ့ပတ်သက်လို့အခြေတင်ဖြစ်စရာဥပဒေတရက်ကိုဆန့်ကျင်ကန့်ကွက်မှုတွေကြားရပဲထက်လွတ်တော့မှာဒီကနေ့တည်ပြလိုက်ပါတယ် သင်းဖွဲ့တွေနဲ့ NGO တွေအတွက်လောက်ထုံးလုံးနည်းနဲ့ပတ်သက်လို့ဥပဒေကိုအတက်ခံလွတ်တော်ကိုယ်စားလှယ်ကန့်ကွက်နေတဲ့ကြားကတည်ပြုလိုက်တာပါ။ဝန်ကြီးချုပ်ဟွန်ဆန်ရဲ့အာနာယကမ္ဘောဒီးယားပြည်သူ့ပါတီကထိန်းချုပ်ထားတဲ့ထက်လွတ်တော်မှာဒီကနေ့ဥပဒေကိုအတည်ပြုတဲ့တစ်ချိန်တည်းမှာပဲလွတ်တော်ရှိမှဆန္ဒပြသူရန်နဲ့ချီစုဝေးကန့်ကွက်ခဲ့ကြပါတယ်။ကုလသမဂ္ဂအမေရိကန်ပြည်တော်စုဥရောပသမဂ္ဂနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေပူးတွဲလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေအားလုံးကလည်းဥပဒေသစ်ကိုလက်မခံနိုင်တဲ့အကြောင်းပြောဆိုထားကြတာပါ။ပြီးခဲ့တဲ့လတဲ့အောက်လွတ်တော်ကအတည်ပြုထားတဲ့ဥပဒေကိုကမ္ဘောဒီးယားပြည်ကတည်ပြုပြီးရင်တော့ဥပဒေဖြစ်နေစတင်ကျင့်သုံးကြတော့မှာဖြစ်ပါတယ်
။အလားအလာကောင်းတဲ့ငှက်ဖျားကာကွယ်ဆေးတမျိုးကိုဥရောပဆေးဝါးစစ်ဆေးရေးမှုတွေကအန္တရာယ်ကင်းရှင်းချောင်းစီးစစ်အတည်ပြုပေးလိုက်ပြီးမို့လက်တွေအသုံးပြုခွင့်နဲ့အသုံးပြုရေးအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကစမ်းသပ်စစ်ဆေးတော့မှာဖြစ်ပါတယ်။ငှက်ဖျားကာကွယ်ဆေး Mosquito Risk လို့ခေါ်တဲ့ဒီငှက်ဖျားကာကွယ်ဆေးရဲ့အကျိုးအာဏိသင်ဆိုင်ရာစမ်းသပ်စစ်ဆေးမှုတွေမှာရလက်တွေကရောထွေးနေပေမဲ့ဒီဆေးကိုကလေးငယ်တွေနဲ့တိတ်ငယ်တဲ့ကလေးငယ်တွေကိုပါပေးတင်တယ်လို့ဥရောပဆေးဝါးဆိုင်ရာအေဂျင်စီကဒီကနေ့တောက်ကြနေမှာပြောဆိုလိုက်တာဖြစ်ပါတယ်။ Bill နဲ့ Melinda Gates Foundation ရဲ့အထောက်ပံ့နဲ့ GlaxoSmithKline ဆေးထုတ်လုပ်ရေးလုပ်ငန်းကြီးနဲ့ပတ်ငှက်ဖျားကာကွယ်ဆေးလှုပ်ရှားမှုတို့ပူးပေါင်းထုတ်လုပ်တဲ့အခုငှက်ဖျားကာကွယ်ဆေးဟာဆိုရင်ကမ္ဘာပထမဆုံးငှက်ဖျားကာကွယ်ဆေးဖြစ်လာမဲ့အလားအလာလည်းရှိနေပါတယ်။ WHO ရဲ့စစ်တမ်းနဲ့အရာချင်းကနေကူးဆက်တဲ့ငှက်ဖျားရောဂါကြောင့်နေ့စဉ်လူပေါင်း 9,800,000 တို့သေဆုံးရမှုတွေကိုကာကွယ်ဖို့ဒီဆေးကိုရည်ရွယ်ထုတ်လုပ်တာလည်းဖြစ်ပါတယ်။ငှက်ဖျားဖြစ်ပွားသူတွေရဲ့85%ခန့်လုံးကကလေးငယ်တွေဖြစ်ပြီးအများစုကအာဖရိကဒေသကဖြစ်တယ်လို့လည်းကုလကျန်းမာရေးအဖွဲ့ကြီးကပြောဆိုထားပါတယ်ရှင
်။ဒေတာရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးတိုက်တို့ကကြီးညာခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ barmis.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်။မြန်မာနိုင်ငံသားတွေအပါအဝင်အရှိတောင်အာရှဒေတာကရွှေပြောင်းအခြေချသူတွေကိုလူကုန်ကူးရမှာအဓိကပါဝင်ပတ်သက်သူတွေလို့ဆွဆွဲပြီးဖမ်းဆီးထားသူလူ82ဦးကိုတရားစွဲဆိုလိုက်ကြောင်းထိုင်းနိုင်ငံဘက်ကသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။ဒီထဲမှာပြည်ပထွက်ပြေးတင်းရှောင်သူတွေကိုလည်းဖမ်းဆီးနိုင်မှုအတွက်နိုင်ငံအချင်းချင်းပူးပေါင်းဆောင်ရွက်တာမျိုးတွေလှုပ်ဆောင်နေတာတွေရှိတယ်လို့ဆိုပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းအခြေချသူတွေလို့ယူဆရတဲ့ရုပ်အလောင်းတွေကိုထိုင်းနိုင်ငံတောင်ပိုင်းမှာတွေ့ရှိပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံကလူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုပြင်းပြင်းထန်ထန်လုပ်ဆောင်ခဲ့ပြီးထိုင်းစစ်တပ်ကအကြီးအကဲတဦးပါဝင်လူ80ကျော်ကိုဖမ်းဆီးခဲ့တာပါလူမကုန်မှုမှာပါဝင်ပတ်သက်သူ100ကျော်ရှိတယ်လို့သတင်းထုတ်ပြန်ထားပြီးတချို့ကတော့ဖမ်းဝရမ်းထုတ်ထားတယ်လို့ဆိုပါတယ်ဒီထဲမှာမြန်မာနိုင်ငံသားတွေလည်းပါဝင်တယ်ဆိုပြီးသတင်းတွေမှာဖော်ပြခဲ့ပါတယ်မြန်မာနိုင်ငံလူကုန်ကူးမှုတားဆီးနေနေရဲတပ်ဖွဲ့ကရဲမှူးကြီးဝင်းနိုင်ထွန်းကတော့ထိုင်းနဲ့မြန်မာတို့ဟာလူကုန်ကူးမှုတားဆီးနေနေရင်းနဲ့ပတ်သက်လို့နှစ်နိုင်ငံအပြန်အလှန်လှုပ်ဆောင်မှုတွေရှိခဲ့ကြောင်းနဲ့လက်ရှိမှာတော့ဝရမ်းထုတ်ခံထားရသူတွေကိုဖမ်းဆီးပေးဖို့ကမ်းလှမ်းတာတွေမရှိသေးကြောင်းအခုလိုပြောပါတယ်
။ဟိုကတော့ဒီလီလာရဲမှာတော့သူတို့ကတယောက်ကိုကျွန်တော်တို့သူတို့ကတရားရုံးကနေလို့ဖမ်းလမ်းနေနဲ့ပြီးပြီးတော့ဖမ်းခိုင်းတယ်လို့ကျွန်တော်တို့တယောက်ဖမ်းလိုက်တာကြီးအဲ့ဒါလေဒီရဲမှာအားလုံးတော့ဖတ်တာတူတာပါလေဒေတာ29နေရတို့တို့အလိုရှိရသူတယောက်ပေါ့။နောက်ကျွန်တော်တို့လည်းဒီဘက်မှာလည်းကျူးလို့နေသူတယောက်ဖြစ်နေတဲ့အတွက်ကျွန်တော်တို့အရေးကြီးလိုက်တာရှိတယ်။ဒါပေမဲ့ခုနောက်ပိုင်းတော့ဘုက္ခကဒီကမ်းလှမ်းတာမျိုးတွေဖောင်းဝန်းအနေနဲ့ရောကွက်ထုတ်တာမျိုးတွေတော့မရှိသေးဘူး။နောက်တစ်ခုကကျွန်တော်တို့ကြီးကမြန်မာတလီရေးချင်းပွက်တဲ့လောစဲခိုင်းမှာ27ရက်နေ့ကဆွေးနွေးနေကြတယ်ရှိတယ်ဆိုပါလေလေအဲ့ဒီအပွက်နဲ့ပြာမလာလို့ဆွေးနွေးနေကြတယ်ဟို6လတကြိမ်လောက်တဲ့ပုံမှန်ကြည့်ရတော့ပြက်နေတယ်အဲ့ဒီကကြည့်ရတဲ့မှာတော့ဘာလို့ကမ်းမန်းရဲ့ဆိုလဲဘာလို့ဆွေးနွေးရဲ့ကျွန်တော်မသိရဘူး
ထိုင်းနိုင်ငံအခြေဆိုင် Rohingya Refugee of Thailand အဖွဲ့ကတာဝန်ရှိသူအဘူကာမန်ကတော့ထိုင်းနိုင်ငံကလူကုန်ကူးမှုတားဆီးတိုက်ဖြတ်ရေးတွေလှုပ်ဆောင်ရမှာသတင်းအချက်လက်တွေကိုသူကအကူအညီပေးခဲ့တယ်လို့ဆိုပါတယ်လူကုန်ကူးမှုတွေမှာမြန်မာနိုင်ငံသားတွေလည်းပါဝင်ပတ်သက်မှုတွေရှိနေတယ်ဆိုပြီးသူကပြောပါတယ
်ဘလူးဆိုလို့ဆိုရင်မြန်မာနိုင်ငံသားပါတာလည်းရှိတယ်အဲဘုဒ္ဓဘာသာနော်ဗမာပြည်သားပါတယ်နောက်တစ်ခုကပါတယ်ဆိုလို့ဆိုရင်ရိုဟင်ဂျာတွေလည်းပါတာပေါ့နော်ဆိုရင်မြန်မာတော့ပြည်ဒီကနေရောက်ဆန်ကြီးပြည်ရင်မြန်မာတော့ပြည်သူတို့ကတိုက်ဆောင်နေပြီအခြားလူတွေမြန်မာဒီမှာတောင်းနေပြီအခြားလူတွေကပါလို့ဆိုလို့ဆိုရင်တော့မှအကြီးကြီးဦးဆောင်လာတယ်ဒီသားတွေဒီဒီဒီခုမထရဖစ်ကင်းလူတွေပေါ့လူကြီးအကြီးကြီးတောင်းတယ်ပေါ့ဆိုတော့အစိုးရနဲ့အစိုးရနဲ့အဂရီမန့်လုပ်ပြီးတော့လောရမှာ သူစိတ်တမသူကမမိဘူးဘာပြောလို့ဆိုလို့ဒီနိုင်ငံအဆိုင်နိုင်ငံမှာဝါရင်ထုတ်တော့ဆိုင်နိုင်ငံတော့လိုက်တယ်သူတို့ကတော့သူတို့ပန်းလို့မရဘူးဒါဒီလိုပဲတင်ကြတကယ်ဆိုလို့ဆိုရင်ဒီအဆူရကငါနိုင်ငံကသူတို့ပေါင်းပြီးတော့အလုံးလုံးအမှန်အလုံးအတရားလောက်
လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကိုတရားတူးလို့ခေါ်တဲ့စောင့်ကြည့်စည်းရင်းထဲမှာထည့်ထားပေမဲ့မြန်မာနိုင်ငံသားရွှေ့ပြောင်းလို့သမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကတော့တရားသတိအစိုးဆုံးအဆင့်ကိုတတ်မှတ်ခံထားရပါတယ်။အမေရိကန်နိုင်ငံကလူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာထုတ်ခံဒီအချိန်မှာပဲထိုင်းနိုင်ငံကလည်းလူကုန်ကူးမှုကိစ္စတွေမှာပါဝင်ပတ်သက်နေသူတွေကိုအခုလိုမျိုးအရေးယူခဲ့တာဖြစ်ပါတယ်ရှင
်။ VOA သတင်းတော်မှအေးမှပြောပြသွားတာပါ။ DKB နဲ့မြန်မာစစ်တပ်တို့ရဲ့တိုက်ပွဲကြောင့်ထွက်ပြေးရတဲ့ဒုက္ခသည်တွေအကြောင်းမတင်ပြခင်အခုတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်။2015ရွေးကောက်ပွဲမှာပြောင်းလဲကျင့်သုံးမဲ့မဲပေးခွင့်ပုံစံတွေကိုပြည်သူ့လွှတ်တော်မှာရွေးကောက်ပွဲကော်မရှင်ကဒီကနေ့ရှင်းလင်းခဲ့ပါတယ်။မဲပေးတာမှာပြီးခဲ့တဲ့2010ရွေးကောက်ပွဲမှာလူတုံးကလူအမှန်ချစ်ချစ်ကမဲပေးရတော့မှာမဟုတ်ပဲအမှန်ချစ်ပါတဲ့ဒစိတုံးကိုရိုက်နှိတ်ကမဲပေးရမှာဖြစ်ပါတယ်ပြီးတော့လူတူးတဲ့ကနှစ်ကြိမ်မဲလာပေးတာကိုစားမဲလာပေးတာတွေမရှိအောင်လဲလက်မှာအမှတ်သားပြုလုပ်သွားတော့မှာဖြစ်ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီး VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်
ဒီကနေ့ပြည်သူ့လွှတ်တော်မှာမင်းခင်မဲဆန္ဒနယ်ကဒေါက်ခင်မွေးလွန်းကမဲဆင်းတွေနဲ့ပတ်သက်ပြီးပြည်သူများလာရောက်ကြည့်ရှုကြဖို့ကော်မရှင်အနေနဲ့တည်ထက်ပို့ပြီးနှိုးစော်တိုက်တွန်းဖို့ရှိမရှိ2010ရွေးကောက်ပွဲကျင်းပစဉ်ကမဲပေးပုံစံနဲ့အခု2015ရွေးကောက်ပွဲမဲပေးပုံစံကွဲလွဲမှုရှိမရှိသိရှိလို့ကြောင့်မင်းမြန်စင်မှာရွေးကောက်ပွဲကော်မရှင်ကပြောင်းလဲလှုပ်ဆောင်မဲ့မဲပေးခွင့်ပုံစံတွေကိုဖြေကြားခဲ့ပါတယ်။ပြောင်းလဲမဲ့ပုံစံကိုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကခုလိုပြောပါတယ
်။ရခင်ကဆန္ဒမဲလက်မှတ်ပေါ်မှာတတ်မှတ်ထားတဲ့အကွက်မှာဘောပင်ဖြင့်အမှန်ချစ်ချစ်ပြီးတော့ဆန္ဒပြုကြရပါတယ်။အခုအခါမှာတော့အမှန်ချစ်အမှန်သားပါတဲ့၄ထောင်ကျပ်တစ်စိတ်ကလေးပြုလုပ်ထားပြီးတော့မှတတ်မှတ်ထားတဲ့နေရာမှာနှိပ်ပြီးတော့ဆန္ဒပြုရမှာဖြစ်ပါတယ်
။အရင်ကယာယီတက်တေကန်လက်မှတ်ကင်ဆောင်သူတွေပါမဲပေးခွင့်ရှိပြီးအခု2015မှာတော့နိုင်ငံသားပြုနိုင်ငံသားဧနိုင်ငံသားစားတဲ့ကတ်တွေကင်ဆောင်ထားသူတွေသာမဲပေးခွင့်ရှိတယ်လို့ရေကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါတယ်ဒီနှစ်မှာကြိုတင်ပေးမဲ့မဲစရင်အရေးအတွက်ကိုလည်းတရားဝင်ထုတ်ပြန်သွားမယ်လို့သူကပြောပါတယ်မဲပေးတာမှာလူတဦးတည်းကနှစ်ကြိမ်မဲလာပေးတာသို့မဟုတ်ကိုစားမဲလာပေးတာတွေမရှိအောင်လှုပ်ဆောင်သွားမှာဖြစ်ပြီးဒီလိုလှုပ်ဆောင်မဲ့ပုံစံနဲ့ပတ်သက်ပြီးသူကခုလိုပြောပါတယ
်ရခင်ကမဲပေးပြီးသူဖြစ်ကြောင်းတီးကြအမှတ်သားပြုထားခြင်းမရှိပါဘူးဒီတစ်ကြိမ်မှာတော့ဆန္ဒမဲပေးပြီးမဲ့ပေးပြီးလို့ရှိရင်ဆန္ဒမဲ့ပြည်ပြည်ချောင်းကိုတတ်မှတ်ထားတဲ့လက်ချောင်းပေါ်မှာမှင်တို့တဲ့စနစ်ကိုကျင့်သုံးသွားမှာဖြစ်ပါတယ်။အဲဒီမှင်တို့တာကျွန်တော်တို့သုံးလျက်ရအောင်ထိချက်လို့မရပါဘူး
။ဒီတစ်ခေါက်ရွေးကောက်ပွဲမှာနိုင်ငံလေးလာစောင့်ကြည့်မှုတွေကိုတရားဝင်ခွင့်ပြုသွားမှာဖြစ်တယ်လို့သူကပြောပါတယ်။ရွေးကောက်ပွဲပြီးကန့်ကွက်လွှာတိုင်ကြားလွှာတွေကိုအရင်ကရွေးကောက်ပွဲပြီး9ရက်အတွင်းတင်ရန်တတ်မှတ်ထားကြောင်းဒီတစ်ခေါက်မှာတော့ကန့်ကွက်လာတိုင်ကြားစာတွေပေးပို့တဲ့ရက်ကိုထပ်မံတိုးပေးလိုက်တဲ့အတွက်ကန့်ကွက်လာတိုင်ကြားစာတွေဟာရွေးကောက်ပွဲပြီး14ရက်ထိပေးပို့နိုင်ကြောင်းသူကပြောပါတယ်မင်းကင်မဲဆန္ဒနယ်ကဒေါက်ခင်မွေးလွန်းကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်သူတွေအခုထက်ပိုပြီးသိရှိဖို့လိုအပ်နေသေးတဲ့အပေါ်ကော်မရှင်အနေနဲ့လှုပ်ဆောင်ပေးဖို့အခုလိုတိုက်တွန်းခဲ့ပါတယ်
။ဒါကြောင့်သိရှိဖို့ရန်လှုပ်ဆောင်မှုပိုင်းမှာတော့အားနည်းတဲ့အတွက်မဲစင်းကြည့်သူကလည်းလွန်စွာမှနေတာကိုလည်းသိရှိခဲ့ရပါတယ်။ယခုဆိုရင်မဲစင်းမယုံမိမဲ့လည်းမဲပေးနိုင်ခွင့်ရှိသူမှန်ကန်ကြောင်းမဲစင်းမှာမပါရင်မဲပေးခွင့်ဆုံးရှုံးမှာဖြစ်လို့အရေးကြီးဆုံးဆိုတာကတော့ပြည်သူများဟာမနာမလည်ကြပါဘူ
းလက်ရှိမှာမဲစင်းမှိုင်းမှုတွေကိုစစ်စစ်နေဆဲဖြစ်ပြီးထုတ်ပြန်ပေးထားတာဟာအပြီးသက်မဲစင်းမဟုတ်သေးတာကြောင့်ပြန်လည်ပြုပြင်ပေးမှာဖြစ်ကြောင်းဦးမြင့်နိုင်ကပြောပါတယ်ပြီးသက်မဲစင်းမှာမှိုင်းနေပြန်ရင်လည်းထပ်မံပြင်ဆင်ပေးအောင်မှာဖြစ်ကြောင်းသူကပြောပါတယ်မဲစင်းမှိုင်းမှုအပေါ်ထောက်ပြဝေဖန်မှုတွေရှိနေပေမဲ့လက်ရှိအချိန်ထိလာရောက်ပြင်ဆင်သူထပ်မံဖြည့်ဆက်သူဥယျာဉ်နယ်ပါနေသေးတယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကလည်းပြောဆိုထားပါတယ်လက်ရှိမှာရွေးကောက်ပွဲကော်မရှင်ကအပြီးသက်မဲစင်းတွေကိုလာမယ့်ဩဂုတ်လထဲမှာထုတ်ပြန်ပေးမှာပါမ may be rama, sweep down the time to the net, two jaw to the bar, may be nine boat a dread, saying cow you moody, lonely, lo, you cup where commission up your suit tabare. May be me do the uha, mimi, muyin, tita, mason, nanegani, sweep down the time baga, less she need tayan niyama. Yap bound the ashes at your need time being, mimi, muyin, tita, go pianziam, lube, less she need tayan niyama, be, may be nine mare. Tekelo, need tine jaha, yap bound the ashes, say, majoyin, not mimi, muyin, tita, mabe, may be yamaba. Teacher go shop or people, minking mason, nanega, talking, we longa, timbiat, we may, jig up, wake or machine guard, shop or people, mapin nine bullo, dig a need lutoma, pure suit.
ကြပါတယ်2005ခုလာမဲ့နိုဝင်ဘာ10ရက်နေ့မှာကျင်းပပြုလုပ်မှာဖြစ်ပါတယ်မန်ဘီခရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်ခုတကအားနားဆင်ရမှာကစစ်ပြေးဒုက္ခတွေကြောင်းမှာမြန်မာအစိုးရစစ်တပ်နဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော်ဒီဂဘီတို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ဘက်ကထောင်နဲ့ချီပြီးထွက်ပြေးတင်းရှောင်နေရတဲ့ရွာသားတွေအတွက် ကရင်လူမှုအဖွဲ့အစည်းကိုယ်ပွဲနဲ့ဖွဲ့ထားတဲ့စစ်ဘေးရှောင်ပြည်သူများကူညီထောက်ပံ့ရေးကော်မတီကနေအကူအညီပေးသွားမယ်လို့ကော်မတီဝင်တွေကပြောပါတယ်စစ်ဘေးရှောင်တွေအနေနဲ့ကော့ကရိတ်မြို့ပေါ်ဖုံးကြီးကျောင်းတွင်နေနိစ္စရာဆွေမျိုးတွေစီမှာခိုးလုံနေရပါတယ်အကြောင်းစုံကိုထိုင်းခြေဆိုင်ဗီအိုအေသတင်းတောက်နိုင်ကွန်းအင်ကတင်ပြပါမယ်ခင်ဗျာ
ဟုတ်ကဲ့ပါအရက်ပဲလူမှုဖွဲ့စည်းတွင်နဲ့ဖွဲ့စည်းထားတဲ့စစ်ဘေးရှောင်ပြည်သူများကူညီထောက်ပံ့ရေးကော်မတီကနေကရင်ပြည်နယ်ကော့ကရိတ်မြို့မှာရှိတဲ့ကရင်စစ်ဘေးရှောင်တွေကိုကူညီပေးဖို့အတွက်စစ်တမ်းကောက်ယူနေတယ်လို့ကူညီထောက်ပံ့ရေးကော်မတီဝင်တူဦးလည်းဖြစ်ကော့ကရိတ်မြို့ခံတူဦးလည်းဖြစ်တဲ့မန်သိန်းစော်ကလည်းခုလိုပြောပါတယ်
ဒီဘေးချောင်းပြည်သူတွေအတွက်အဓိကလိုအပ်တဲ့အရာတွေကဘာတွေဖြစ်မလဲဆိုတာကိုကျွန်တော်တို့ဆက်လက်ကောက်ယူစုဆောင်နေတယ်ပေါ့နော်အဲဒီချက်လက်ပြည်ပြရလာလို့ရှိရင်ကျွန်တော်တို့ကဒီကနေပြီးတော့ကျွန်တော်တို့မှာရှိတဲ့ရန်ပုံငွေနဲ့မှာဘာတွေကအဓိကသူတို့အတွက်လိုအပ်တဲ့အရာတွေလဲဆိုတာကျွန်တော်တို့ကဝယ်ယူစုဆောင်ပြီးတော့မှသူတို့ကိုထောက်ပံ့ပေးသွားမှာဖြစ်ပါတယ်လို့ပြီးခဲ့တဲ့ဇူလ
ကျွန်တော်တော့ကမိချောင်းအင်းကုန်းမော်မိချောင်းအင်းကုန်းဖုန်ကြီးကျောင်းမှာတချို့ရှိတယ်တချို့ကတော့ဒီနေ့မိကြတဲ့ဆွေမျိုးဝိုင်းဝန်းတွေရဲ့အိမ်မှာတို့နားခုရယ်တချို့ကတော့မိချစ်တဲ့ရှင်ရဲ့အိမ်မှာနားခုရယ်ပေါ့ကောက်ထားတဲ့ဆင်းရဲရကျိုးရင်တော့ကျွန်တော်တို့က900ကျော်အနေနဲ့ခုနှစ်ရာတိကိုဆင်းရရထားတာရှိတယ်နောက်ထပ်မရသေးတဲ့လူတွေဆိုပမာဏအနည်းလေး1000ကျော်လောက်မှရှိမယ်လို့ကျွန်တော်ခ ရန်ကုန်ကျေးရွာနဲ့နှုတ်ကြောင်ကျေးရွာတို့အပြင်ကော့ကရိတ်မြို့ပေါ်မှာရှိတဲ့မိချောင်ကုန်ဖုန်ကြီးကျောင်းမှာခုံလုံးနေရပါတယ်စစ်ဘေးရှောင်တွေထဲမှာကျောင်းတွေရွယ်ကလေးတွေလည်းပါလာတာမို့သူတို့စာတင်ကြားရေးမှာခက်သွေးနေတယ်လို့
မန်းသိန်းစော်ကခုလိုဆက်ပြောပါတယ်ပြီပကပြည့်တဲ့နေရာမှာသူတို့ရှိရင်ကျောင်းတွေပိတ်ထားပါတယ်ကျောင်းတွေပိတ်ထားတော့အဲ့မှာရှိတဲ့ဆရာဆရာမတွေနဲ့ကျောင်းသားတွေကကျောင်းရေးကုန်ဖုန်ကြီးကျောင်းမှာဆရာတော်ကနေကြွားအဲ့မှာပြန်ပြီးတော့စာတင်ဖို့အတွက်လှုပ်ဆောင်ပေးထားတာတွေရှိပါတယ်လို့အဲ့မှာစာတွေပြန်ပြီးသင်ကြားနေတယ်ပေါ့နော်ကျောင်းသားတွေတွက်ဆရာတွေလိုအပ်ပါတယ်ဆရာဆရာမတွေတွက်လ
ဒီစားတော့ရေးတာဝန်ယူထားရတယ်လို့ကော့ဂရိတ်မြုပ်ခန့်အနေနဲ့မြောက်တီလူမှုကူညီရေးဖွဲ့တွေကနေကူညီထောက်ပံ့ပေးနေတယ်လို့လဲမန်သိန်းစောကပြောပါတယ်။တိရခန့်မြန်မာအာဏာပိုင်တွေအနေနဲ့ကတော့တိရသွင်းချင်းနေတင်ငိမ့်လာပြီဖြစ်လို့စစ်ဘေးရှောင်ရွာသားတွေနေရာရင်းကိုပြန်ဖို့စီရင်ကောက်ခံနေပေမဲ့ဌာနေရင်းကိုပြန်ဖို့စိုးရိမ်နေကြတယ်လို့ဒုက္ခသည်တွေကိုကူညီဆောက်ရှောက်ပေးတဲ့ကော့ဂရ
ဘူးကသူစိုက်တာလည်းအားလည်းနွားလည်းကျဲအကလို့စားပေါ်ပြီးပြရလည်းဒီလိုပဲနေရမှာပေါ့သူတို့မျိုးတွေပါတယ်ကတော့မရှိတော့မျိုးတွေအခုထကျဲမဲ့ဆိုရင်ဒီချိန်ဆိုတော့တော်တော်လုံးအဆင်မပြေတော့ဘူးလေ
စစ်ဘေးရှောင်ပြည်သူများကုညီထောက်ပရေးကော်မတီကိုစူလိုင်လလည်တုန်းကရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့တနိုင်ငံလုံးရှိအကြဖက်ဖွဲ့စည်းများငြိမ်းချမ်းရေးညီလာခံဆွေးနွေးပွဲကနေအရေးပေါ်ဖွဲ့စည်းလိုက်တာဖြစ်ပါတယ်ကုညီထောက်ပရေးကော်မတီကိုကရင်မျိုးသမီးဖွံ့ဖြိုးတိုးတက်ရေးဖွဲ့ KWEG ကရင်လူငယ်ကွန်ရက်ခုခုကပေါ်လို့ခေါ်တဲ့ကရင်လူမှုဖွဲ့စည်းရဲ့ကရင်ရေးရာကော်မတီ KAC ဖွဲ့ရဲ့ငိမ့်ဖောင်သေးချင်းရန်ကုန်ခြေဆိုင်လူငယ်ဖွဲ့အစရှိတဲ့ဖွဲ့ကူဖွဲ့နဲ့ဖွဲ့စည်းထားပြီးစစ်ဘေးရှောင်တွေအတွက်ကြံ့ငွေ390ကျော်အကူအညီပေးသွားမှာဖြစ်ပါတယ်။လက်ရှိကတော့ကော့ကရိတ်မြို့နယ်တွင်ဒီမိုကရေစီကြိုးပမ်းကိစ္စတမတော် TGVA နဲ့အစိုးရတပ်တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေကြောင့်စစ်ဘေးရှောင်ဒေသခံတွေရွာပြန်မှုလုံခြုံရေးရမတည်ငြိမ်သေးတဲ့အခြေအနေမှာရှိနေပါတယ်။အခုလိုအစိုးရတပ်နဲ့ TGVA တို့အကြားတိုက်ပွဲရပ်တန့်ပေးဖို့အတွက်ဇူလိုင်လဆန်းမှာပြုလုပ်ခဲ့တဲ့ကရင်မျိုးရာကြိုညီလာခံကနေတောင်းဆိုခဲ့တယ်လို့ ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့မှာကရင်လက်နက်ကိုင်ဖွဲ့စုံနဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဦးဆောင်နဲ့ပြည်နယ်စိုးရကုစလဲတို့ကနေတွေ့ဆုံဆွေးနွေးခဲ့ပြီးမဲ့လည်းတိကျရေရာတဲ့အဖြစ်မရရှိခဲ့သလိုလက်ရှိအချိန်ထိတော့စစ်ရေးသိမ်းမှမှုတွေဖြစ်ပွားနေဆဲဖြစ်ပါတယ်။ကရင်ပြည်နယ်မြောက်ဒီကိုကရိတ်ကလန်ဟောင်းနဲ့အာရှလမ်းသစ်တို့ကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်မြမတပ်မတော်နဲ့နယ်ခြားစောက်တပ် BGF တို့ပူးပေါင်းပြီးတော့နယ်မြေရှင်းလင်းခဲ့ရမှာတော့ DKP အဖွဲ့နဲ့တိုက်ပွဲချင်း40ခန့်ဖြစ်ပွားခဲ့တယ်လို့အစိုးရမီဒီယာတွေကနေထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ VOA သတင်းတော်နိုင်ကွင်းတင်ပြခဲ့တာပါ။ပြီးခဲ့တဲ့ကြာသပတေးနေ့ကကွယ်လွန်ခဲ့တဲ့ဥအောင်တောင်ဟာစစ်အစိုးရလက်ထက်ဝန်ကြီးတာဝန်ယူခဲ့စဉ်အချိန်ကစလို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းကိုစတင်ထီထောင်စဉ်ကတည်းကပါဝင်ခဲ့ပြီးနောက်ပိုင်းမှာပါတီအဖြစ်အသွင်ကူးပြောင်းချိန်မှာလည်းပါတီရဲ့မူဝါဒပိုင်းတွေကိုအဓိကချမှတ်သူအဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။အခုလိုရွေးကောက်ပွဲနှီးကပ်လာချိန်ပါတီတွင်မူဝါဒတွေချမှတ်သူဩဇာကြီးမားသူပါတီရဲ့ဗဟိုအတိုင်ပင်ကံလွတ်တော်အမတ်ဥအောင်တောင်ကွယ်လွန်ခဲ့တာကြောင့်ပါတီရဲ့ရွေးကောက်ပွဲရှင်ပြိုင်မှုအပေါ်ဘယ်လိုတက်ရောက်မှုတွေရှိမလဲဆိုတာကိုတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရန်ကုန်တိုင်းဒေသကြီးရဲ့ထွေထွေအတွင်းမှုဦးတာဝင်းကို VOA မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစတင်ဖြေကြပါတယ
်။ဟုတ်တယ်မအတိုင်းသားကတူပြီးတော့စိတ်မကောင်းဖြစ်ရတာပေါ့ဗျာ။ကျွန်တော်တို့ကောင်းတယ်ကျွန်တော်တို့ပါတီထဲမှာရှိနေတဲ့အကြီးအကဲတွေထဲမှာစိတ်ဝင်ဖြစ်တယ်။ဒီမှာကျွန်တော်တို့ကျောင်းရဆောင်တာဒီမှာလည်းပဲအကြီးကအကန့်ကန့်တာကနေပြီးတော့မှကျောင်းဝင်ဆောင်ရွက်နေတာဖြစ်တဲ့အတွက်ကြောင့်မို့လို့အခုတင်းပေါ်ကျောင်းရတဲ့အတိုင်းတာတစ်ခုစုံစုံတဲ့စိတ်မကောင်းဖြစ်ရတယ်ပေါ့ဒါပေမဲ့လို့ကျွန်တော်တို့ဟိုဒီပါတီမှာလုပ်တဲ့ဆောင်ရွက်မှုကဟိုဒီပေါ်အဖွဲ့အစုံပြည့်စုံတယ်ပဲပါတီရဲ့မူဝါဒပေါ်မှာဆောင်ရွက်ကြတာဖြစ်တဲ့အတွက်ကြောင့်မို့လို့ဟိုကျန်တာလည်းပဲပါတီကောင်းကောင်းနေဆိုတော့လည်းများများကျန်နေတဲ့အတွက်ကြောင့်စိတ်တော့သူကြကြကြီးတော့ဘာမှဖြစ်မှာမဟုတ်ပ
ါပါတီရင်းမှာရောဒီဥအောင်တောင်ကဘလောက်များဒီဩဇာကြီးပါတယ်ရှင
်ပါတီရင်းမှာတော့သူကစီနီယာကြတာပေါ့စီနီယာကြတာပေါ့နော်ဟိုဒီအတင်းမှာတည်းကဒီနယ်ပယ်ထဲမှာလုပ်နေတဲ့အခါကျတော့စီနီယာဖြစ်တဲ့အတွက်ကြောင့်မလို့ဟိုတင်းဖြစ်တာပေါ့ထိုက်တင်းတဲ့ဩဇာကြီးတာပေါ့နော
်ထူးထူးခြားခြားပေါ့နော်ဒီပါတီရင်းမှာဒီဥအောင်တောင်ရဲ့ဆောင်ရွက်ချက်လေးတွေများမှတ်မှတ်ရရရှိပါလားရှင်အကဲ
အဲကျွန်တော်တို့ဒီလောက်ကတော့အဘသူကအဲဒီမမချာချန်တဲ့အစင်းဘွားတုံးပါပေါ့လေဒီအစင်းဒီနဲ့ခံတဲ့ဆိုင်ရဲ့အောင်တို့ဒီစိမ့်သိမ့်ပေးတာပေါ့နော်ဆောင်းချောက်ပေးတာပေါ့အစင်းရဲ့လုပ်ငန်းတွေမှာလေတို့ဒီအဓိကနေပြီးတော့မှအဖွဲ့ထဲမှာပါဝင်ပြီးတော့မှဆောင်ရွက်တာကြီးရှိတာပေါ့လေအဲ့ဒါရှိပါတယ်ဟိုဒီဒီလုပ်ငန်းသဘောတရားဟိုဒီပေါ့စူးစူးခြားခြားလုပ်ငန်းတွေပုံတဲ့အခါကျတော့တို့ဒီဒီအစင်းရဲ့လုပ်ငန်းတွေကလေသူတို့ကြကြရေးဟိုဒီမှတ်တိုင်းဝင်တဲ့အနေအထားမျိုးတော့သူတို့ကြကြတော့မတွေ့ဘူးပေါ့ဒါပေမဲ့လို့အသင်းလုပ်ငန်းဆောင်တာတွေလုပ်တဲ့ခါမှာတော့အမြဲတမ်းပါဝင်ပြီးတော့မှစီဆောင်ပြီးတော့လုပ်ကိုင်ဆောင်ရွက်တာရှိခဲ့တာပေါ့
ဟုတ်ကဲ့သူကွယ်လွန်ခဲ့တဲ့အပေါ်မှာရောပါတီအနေနဲ့ပြင်ညာချက်ထုတ်တာတို့ဘာလို့လဲမတွေ့ရသေးလို့ပါရှင်းများရှိပါလားရှင
်ဟိုဒီလက်တော်မှာမလေးရတလေးရဆုံးနေကြတဲ့အချိန်မှာစီးတဲ့အချိန်မှာဝန်ထဲကြောင့်အဆင်ပြေတယ်
ဟုတ်ကဲ
့။ဟိုဒီမှာပညာချက်ပညာတော့မဆိုဘူးလေဒီလေ
။ယုတ်တရက်သွေးတိုးပြီးအုံနောက်သွေးယူစိတ်မှုကြောင့်စင်ကာပူနိုင်ငံမှာဆေးကုသရင်သေဆုံးခဲ့ရသူပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဗဟိုအတိုင်ပင်ခံဦးအောင်တောင်ဟာအသက်85နှစ်ထဲကိုရောက်ရှိပြီလို့အများကသိရှိထားပေမဲ့မိသားစုရဲ့နာရေးကြော်ညာမှာတော့အသက်86နှစ်လို့ဖော်ပြထားပါတယ်။ဦးအောင်တောင်ယူလောင်းကိုလာမဲ့တနင်္လာနေ့ရေဝေးတုတ်တံမှာမိသားစုမှာဖြစ်ပါတယ်ခင်ဗျာ။
တော်ရှိမြတ်ပြန်အခုဒီလာမယ့်2015နိုဝင်ဘာလအထူးထူးရွေးကောက်ပွဲကြီးမှာအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကနေပြီးတော့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေနောက်ပညာရှင်တွေအတော်များများပါဝင်ရှင်ပြိုင်ကြဖို့ရှိနေပါတယ်ဒီချင်းနေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအကူပြောင်းအတွက်အားဖြစ်စီမလားအထောက်ပံ့ဖြစ်စီမလားဒါမှမဟုတ်ရင်ပဲဒီအာဏာရကြံ့ခိုင်ရေးပါတီဒါမှမဟုတ်အာဏာရအင်အားစုတွေနဲ့ထိတ်တဲဖြစ်ဖို့အတွက်လာလာဇူးတွေကဖြစ်မလာနိုင်ဘူးလားဒီကြောင့်နဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလို့လည်းတော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေနောက်မိများလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
မကြခင်မှာဒုတိယပိုင်းနိုင်ရီကိုဆက်လက်နားဆင်နိုင်ပါပါခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ25 kilohertz 11965 လိုင်းဒိုမီတာ32 kilohertz 9329လိုင်းဒိုမီတာ51 kilohertz 585တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အတွင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကန္တာမှာတော့
တဘာပဝင်ခြင်းမှာဒီပလတ်စတစ်တွေကပုံနေလို့ရှိရင်ဒုက္ခဖြစ်မယ်လေဥပမာဆိုပေါ်လီစတိုင်ရင်သူကဓာတ်ကမပြတ်ဘူးဇီဝဓာတ်ကမပြောင်း2-5000တော့မပြောင်းဆိုလို့တဲ့တဘောကကျမတို့ဒီပလတ်စတစ်
နောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာအခုတော့အမျိုးသမီးကန္တာကိုတင်ဆက်ဖို့အချိန်ရောက်လာပါပြီပြီးခဲ့တဲ့အာဇာနည်နေ့ဇူလိုင်16ရက်နေ့ဟာမြန်မာလူလတ်ရေးဖခင်ကြီးဘုရော့အောင်ဆန်းနဲ့တကွာအာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့68နှစ်မြောက်အထိမ်းအမှတ်ခါတရဖြစ်ပါတယ်အဲ့ဒီအချိန်ကကြေကွဲဝယ်ဖြစ်ဖြစ်ဒီကိုကြုံရတဲ့မြန်မာအမျိုးသမီးတွေဘယ်လိုခံစားခဲ့ရသလဲဆိုတာနဲ့ပတ်သက်ပြီးဒီတစ်ပတ်ရဲ့မျိုးသမီးကဏ္ဍမှာဒေါ်လာတန်းကစူးစီးတင်ဆက်ထားတာကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်
ဘုကြောင့်တို့ကြဆုံးတော့နော်အာဇာနည်တွေကြဆုံးတော့အဲ့ဒီတော့အသက်20နော်ဇူလိုင်လဟိုဒီမှာစိတ်ထိခိုက်တာပဲဒါအဖွားတယောက်တည်းမဟုတ်ဘူးတခိုင်းပြီလုံးနော်အဖွားတို့နဲ့အနည်းစားဆုံးဒီတရားကွက်လုံးတလန်းလုံးဟာတခါတည်းကိုအယားကိုစိတ်ထိခိုက်ပြီးအဖွားတို့မျက်ရည်ကျရတယ်ဘာလို့ဆိုဒီလွတ်လပ်ဖို့ကြိုးစားနေတဲ့အထဲမှာလဲနော်အဖွားတို့ကပါလာတာကိုအဖွားတို့ရင်ထဲမှာထိခိုက်ရပါတယ
်1948ခုဇူလိုင်လ16ရက်နေ့မနေ့10နာရီ38မိနစ်မှာယူနီဖောင်းပွေလက်နက်ကင်တစုကရန်ကုန်မြို့တည်ရှိအထွေထွေအများကြီးရုံးမှာဗိုလ်ချုပ်အောင်ဆန်းနှင့်အတူမြမအာဇာနည်တွေကိုလှုပ်ကြံခဲ့တဲ့အကြောင်းသတင်းကြားရတော့လွန်စွာကြေကွဲဝင်းနေမိတဲ့အကြောင်းအခုအသက်80ကျော်ပြီဖြစ်တဲ့ဒေါက်ခင်မီကသူ့ခံစားချက်ကိုပြန်ပြောင်းပြောပြခဲ့တာဖြစ်ပါတယ်ဒေါက်ခင်မီကပဲဆက်ပြီးဗြိတိရှ်ကိုလိုနီလက်အောက်ကမြမလွတ်လပ်ရေးကြိုးပမ်းမှုမှာတခင်မာကြီးတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုလေအခုလိုအမှတ်တရပြောကြားခဲ့ပါသေးတယ်
။တခင်မာကြီးတွေကတော့အလုံးကဒီလွတ်လပ်ရေးအတွက်ရမ်းပြီးစူးစမ်းကြတာပဲလေနော်။သူတို့အသက်တွေဘာတွေလဲမမှုဘူး။တရားမှလည်းမကြောက်ဘူး။ဘာလို့မှမကြောက်ခဲနဲ့သူတို့တခါလဲဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော်။အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖဖွားအဲ့ဒီမှာလူလားမြောက်လာတာ။အပေါ်မှာဆစ်ဖြစ်တော့ဖွဖွားအသက်ကဟိုတည်းလောက်ပဲရှိမယ်73နှစ်လောက်ပဲရှိမယ် 1941 မှာနော်ဒီလွတ်လပ်ရေးကြိုးပမ်းမှာဆိုလို့ရှိရင်ဖွဖွားတို့ဆိုလို့ရှိရင်တပိတ်မှောက်ရတဲ့အကြောင်းကိုအဲ့အချိန်တော့ဖွဖွား3တန်းတပိတ်မှောက်ရတဲ့ဆစ်မပြေခင်ဖွဖွားအမေကအကြောင်းဆရာမကြောင်းမတက်ရဘူးပေါ့နော်ဖွဖွားတို့အဲ့လိုပဲသူတို့ပြောခဲ့တယ်နောက်တော့လွတ်လပ်ရေးကြိုးပမ်းနဲ့ဖွပြောပွဲတွေဆိုလို့ရှိရင်ကြီးမနိုင်မှနေတယ်ဆိုတော့တခါတည်းဖွဖွားမေမေကိုရောဖွဖွားရောခေါ်ပြီးတော့တခါတည်းဖွဖွားဖေဖေကအဲ့ဒီအရာထဲမှာတရားပွဲတွေချတာကိုသွားပြီးတရားနာထောင်ရတယ်။အာဇာနည်တော်များများတို့ဘယ်သူတို့ပေါ့နော်
။မြမလွတ်လပ်ရေးချိုးပန်းတဲ့ကာလကိုမှီလိုက်တဲ့ဒေါခင်မီကပြောသွားခဲ့တာဖြစ်ပါတယ်။ဒေါခင်မီနဲ့တူထိုးစဉ်ကာလကိုမှီလိုက်သူနောက်တူကတော့ဒေါခင်ကြီးကြီးဖြစ်ပါတယ်။ဒေါခင်ကြီးကြီးကတော့ကွယ်လွန်သူစာရေးဆရာကြီးဦးသိန်းဖေမင်းရဲ့ဇနီးလက်ဖြစ်လက်ရှိမြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရတူဖြစ်တဲ့ဦးဟန်တမီးရဲ့မိခင်လည်းဖြစ်ပါတယ်။တက်90နီးနေပြီဖြစ်တဲ့ဒေါခင်ကြီးကြီးဟာမြမလွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့သူတူဖြစ်ပါတယ်။သူရဲ့ပြန်ပြောင်းပြောပြချက်ကတော့
နိုင်ငံရေးဆိုတော့မလုပ်တာလည်းကြာပြီပေါ့နော်။ရောက်တာကလည်းအဲ့ဒီတုန်းကဟိုဂျပန်ဒေါ်လာရေးပေါ့နော်။ဖက်ရှစ်ဒေါ်လာရေး movement ထဲမှာ ပါရင်းနဲ့အဲ့ဒီနိုင်ငံကြီးတဲ့ရောက်သွားတာပေါ့လေအဖမ်းကတော့နိုင်ငံကြီးရဲ့လို့တစ်စလုံးတစ်ခါမှလည်းမလုပ်ဘူးအကြောင်းလုံးကလည်းဒီလိုပဲရှိမှလေနေခဲ့တာခိုင်းရေးပဲနေခဲ့တာဒါပေမဲ့ဂျပန်ခေတ်ရောက်တော့ဂျပန်ဟိုဘက်သိပ်ပြီးတော့မုန်းတယ်ပေါ့နော်အဲ့တော့ဂျပန်ဒေါ်လာရေးအတွက်ဆိုပြီးတော့လာပြီးတော့ organize လုပ်ကြတဲ့အခါကျတော့ organize လုပ်တာကအဲ့ဒီလောကဖျားပုံမှနေရပါတယ် 1944 ပေါ့နော်ဖျားပုံကအဲ့ဒီကဆက်စစ်ဒေါ်လာရေးmovement မှာအဲ့ဒီမှာဖြာပုံက organize လုပ်နေတဲ့လူတွေပေါ့လေအဲ့ဒီမှာပါသွားတာပဲအဲ့ဒီကနေပြီးတော့သူတို့ကိုယ်တိုင်ကလည်းပဲအဲ့ဒီအချိန်ကဗမာပြည် Communist Party ပေါ့ PCP ပေါ့နော် PCP ပါတီဝင်နေဆိုတဲ့ခါကျတော့အဲ့ဒီလိုပဲပါတီဝင်ဖြစ်သွားတာပေါ့သမီးရဲ့ဒါပါပဲဂျပန်ခေတ်တုန်းကတော့အဲ့ဒီ movement ထဲပဲပါပြီးတော့အဲ့ဒီကနေပြီးတော့ဖြစ်ပြီးရဲ့ခါကျတော့လေပါတီကမျောရောက်တယ်ဆိုတော့ဟိုတုန်းကတော့ဒီအောက်ပါတီပေါ့ underground party ပေါ့နော်ပါတီဝင်နေဖြစ်နေပဲလှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပ
ါဒေါခင်ကြီးကပဲဆက်ပြီးထိုးစင်ဘိုးကျုံတွေတကွာအာဇာနည်ကြီးတွေသာလှုပ်ကြံမခံခဲ့ရရင်မြမနိုင်ငံရေးမြင်ကွင်းဟာအခုလက်ရှိအခြေအနေနဲ့အများကြီးကွာခြားတာဖြစ်တယ်လို့ပြောခဲ့ပါတယ
်ကောင်းဆောင်ကြီးတွေပေါ့လေအထူးသဖြင့်ဘိုးကျုံပေါ့နော်ဘိုးကျုံသာသာစီစီအဲ့ဒီလိုဖြစ်သွားတဲ့အတွက်ဒီမှာဒုက္ခတွေရောက်နေတာဟာပေါ်ကျုံမရှိလို့ဖြစ်သွားတယ်လို့ပဲထင်တယ်။ပေါ်ကျုံကရှိလို့ရှိရင်လောက်မဆိုးပဲနဲ့ပြည်တွင်းစစ်ကလည်းလောက်လိုက်ကြမယ်လည်းမဖြစ်ဘူး။ပေါ်ကျုံတို့ကြာဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကဒုက္ခရောက်နေတာတွေကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော်
။နိုင်ငံရေးလှုပ်ရှားမှုနဲ့လွတ်လပ်ရေးကြိုးပမ်းမှုမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍဟာဘယ်လောက်ရည်ကြီးပါသလဲ။ဒေါခင်ကြီးကပဲပေါ်ကျုံကိုဥပမာပြုပြီးခုလိုပြောခဲ့ပါတယ
်အမျိုးသမီးတွေကအဖန်ကမမလူဦးရေရဲ့တဝက်ကျော်တယ်ဆိုပါတော့အပြည့်ပြောအိမ်တော်မှာဆိုလို့ရှိရင်အိမ်တော်ဦးကြီးပဲနော်အဲ့တော့တယောက်ပါတယ်ဆိုလို့ရှိရင်လှုံရှားမှုတစ်ခုလောက်တော့မယ်ဆိုလို့ရှိရင်ဒီအိမ်မှာမိသားစုစုပါစေခြင်းလို့ရှိရင်ဒါအမေကိုစီးရုံးရမှာပေါ့အမေပါမှပဲဖြစ်မှာပဲလေအမေပါတာကဒါအတီးတာပဲလေအင်္ဂိမာအမျိုးသမီးတွေပါဖို့ဆိုတာအမတန်ကိုအရေးကြီးပါတယ်။နောက်တော့လွတ်လပ်ရေးတိုက်ပွဲဆိုတော့ကအဲ့ဒါဘူကျောင်းအောင်ဆန်းကလည်းအဲ့ဒါကိုသိပြီးတော့သူကသဘောပေါက်တယ်လေ။ဒီလူလူလှုံ့ဆော်မှုလုံတော့မယ်ဆိုတော့လူလူရဲ့အင်အားစုတဝက်ဖြစ်တဲ့အမျိုးသမီးတွေပါလို့ဖြစ်ကိုဖြစ်ရမပါလို့မဖြစ်ဘူး။ပါမှဖြစ်မယ်ဆိုပြီးတော့သူကသဘောပေါက်တယ်ဆိုတော့သူကလည်းသဘောပေါက်တယ်။သဘောပေါက်ပြီးတော့မျိုးရောက်ပြီးတော့ဂျပန်နေစစ်တောင်ကမပြီးသေးပါဘူးစပြီးတော့တခါလေအမျိုးသမီးစီယွေးရဲ့အတွက်ဆိုတော့ဘုကျုပ်ကကိုကစုံစောပြီးတော့သူကကိုရိုင်းကိုအစည်းအဝေးခေါ်ပြီးတော့အဲ့ဒီလိုလုပ်ခဲ့တော့အဲ့တော့ကဘာလို့လဲပါသွားတယ်ဆိုတော့ဒါ
ခုပြုပြင်ပြောင်းလဲဖော်ဆောင်နေတဲ့ခဏမြန်မာနိုင်ငံမှာအမျိုးသမီးတွေနိုင်ငံရေးမှာပါဝင်လှုပ်ရှားမှုကဏ္ဍကဘယ်လိုရှိပါသလဲလွတ်တော်မှာကြည့်မယ်ဆိုရင်အောက်လွတ်တော်မှာအမတ်နေရာ440နဲ့အမျိုးသမီးလွှတ်တော်အမတ်က25ဦးထက်လွှတ်တော်မှာအမျိုးသမီးလွှတ်တော်အမတ်4ဦးပြည်နယ်နဲ့တိုင်းလွှတ်တော်တွေမှာအမျိုးသမီးလွှတ်တော်အမတ်25ဦးရှိတဲ့အတွက်အားလုံးစုစုပေါင်းက54ဦးရှိပါတယ်။ရာနှုန်းအားဖြင့်ဆိုရင်တော့တရားမှာ 4.9 ရာခိုင်နှုန်းသာရှိတဲ့အတွက်ကြောင့်နေလို့နေလို့ဆိုရပါလိမ့်မယ်။အဲ့ဒီလွှတ်တော်အမတ်တွေတဲ့ဗိုလ်ချုပ်ရဲ့သမီးဖြစ်သူဒေါအောင်ဆန်းစုကြည်ကတော့2012ခုဧပြီလဂျာဖြတ်ရွေးကောက်ပွဲမှာကောင်မှုမျိုးနယ်ကလွှတ်တော်မှဖြစ်ရွေးကောက်တင်မြှောက်ခြင်းခံရတယ်လို့သူဥပါဝင်မြူသားဒီမိုကရေစီအဖွဲ့ချုပ်ပါတီမှာအမျိုးသမီးလွှတ်တော်အမတ်ဟာ73ဦးရှိတာဖြစ်ပါတယ်။လာရီပဲတခြားနိုင်ငံရေးပါတီတွေမှလည်းမြူသမီးလွှတ်တော်အမတ်တချို့ရှိခဲ့ပါတယ်။လက်ရှိဦးသိန်းစင်အစိုးရလက်ထက်မှာရောအမျိုးသမီးဝင်ကြီးပဲဦးရှိပါတယ်လေ။လူမှုဝန်ထမ်းကေစီနှင့်ပြည်လည်နေရာခြားထားရေးဝန်ကြီးဌာနကအမျိုးသမီးဝန်ကြီးဒေါက်တာဒေါ်မင်းမြအောင်ပညာရေးဝန်ကြီးဒေါက်တာဒေါခင်ဆန်းရီဖြစ်တဲ့ဝန်ကြီးနှစ်ဦးတို့ရှိပြီးအမျိုးသမီးဒုတိယဝန်ကြီးကတော့6ဦးရှိပါတယ်။တစ်ဖက်မှာတော့အမျိုးသမီးအဖွဲ့အစည်းတွေနဲ့ NGO လုပ်ငန်းတွေမှာပါဝင်လှုပ်ရှားလုပ်ကိုင်နေကြတဲ့အစွမ်းထက်တဲ့အမျိုးသမီးတွေအများကြီးပေါ်ပေါက်လာတာကိုတွေ့ရတဲ့အပြင်ပြည်တွင်းသတင်းမီဒီယာမှာလည်းအမျိုးသမီးသတင်းတောက်တွေထွက်ပေါ်လာတာတွေ့နေရပါပြီ။ဒါပြင်ဒီမိုကရေစီလှုပ်ရှားမှုအတွေ့ចောင်းသူတွေဘဝမှာယုံကြည်ချက်ကြောင့်အကျဉ်းကျခဲ့ကြရပြီးလွတ်မြောက်လာကြတဲ့မြို့သမီးနိုင်ငံရေးအကျဉ်းသားအများအပြားဟာလည်းအခုဆိုနိုင်ငံရဲ့တာဝန်ကိုဆက်လက်ထမ်းဆောင်နေကြတာတွေ့ရပါတယ်။ Dajang le docking genie net, art and be a jong, do it your judge in it too. Did dream by it, meet me a candago, nigon to a parish him.
Take it up, and clear a toyarabe, Luamu, take letter di siarabe, Takare, Lojarabe, go no me. A chain up, a little pin, a chin, the carre. Go no, a catch and no mew, you find it alone, Yaro. I have a 3 hour old roller. Go out on Malone, I know, Baba Maro. Tavina drew lonely out, cheap, or that is she like that, Dolly Yara, look, you know where I'm with it. To Aung San Suu Kyi, I saw a little body.
Dolly Ladan, ten sedan, build me canago, Nasia, be Kuro. ကိုအောင်တင်ဆက်မဲ့2020အမေရိကန်တခွင့်အစည်းအဝေးကိုကြားရပါမယ်ဇူလိုင်လအတွင်းအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့တမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုခုတစ်ပတ်2020အမေရိကန်တခွင့်အစည်းအဝေးမှာတင်ဆက်ထားပါတယ်ပြည်သူအခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့တာပျောက်ကြားစစ်တင်တဲ့တပ်ဖွဲ့တမရစတဲ့အကြောင်းတွေကိုကိုအောင်ကနားလောင်တဲ့အတူတင်ဆက်ထားပါတယ်
ဒီတစ်ပတ်စတင်ပြပေးလို့ရတဲ့အကြောင်းအရာကတော့1964ခုနှစ်ဇူလိုင်လ2ရက်နေ့ရုံးကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းပါအမေရိကန်သမိုင်းမှာမှတ်တိုင်တစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမ္မတလင်ဒန်ဂျွန်ဆန်ကလက်မှတ်ရေးထိုးခဲ့တာပါထောင်1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်အောင်စုအစိုးရရဲ့ငွေကြေးကူညီမဲပေးဖို့မှတ်ပုံတင်တာနဲ့လုပ်င
ှာအသားအရောင်ကွဲပြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားအရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာတာကိုတင်းပြစ်ချက်ပြစ်မခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်
။အမုန်းပွားတာကြီးပြင်းမှုမရှိဘဲနဲ့ဒါတွေဘလို့ဖြစ်ခဲ့တယ်လဲဆိုတာကိုကျွန်တော်တို့နားလည်ပေမဲ့ရှေ့လျှောက်ပြီးတော့ဒီတိုင်းဆက်သွားလို့တော့မရပါဘူး။ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေလူလူတွေရဲ့စံနာကလည်းတားမြစ်ထားတယ်လို့လွတ်လပ်ရေးရဲ့အနှစ်သာရနောက်ဆောင်ထင်းရမယ့်အကျင့်သီလနဲ့အခုကျွန်တော်လက်မှတ်ရေးထိုးမယ့်ဥပဒေအရအသားအရောင်ခွဲခြားမှုကိုတားမြစ်လိုက်ပါတယ်လို့သမ္မတကပြောသွားတာပါ
1963ခုနှစ်တုန်းကဒီဥပဒေပြရမှုအစိုးပြုခဲ့တဲ့သမ္မတဂျွန်ကနေဒီကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ဒီဥပဒေတရက်ကိုပြထားမှုသမ္မတဂျွန်ဆန်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်အခုလို1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့သမ္မတတပ်တန်းအတွင်းဂုဏ်အယူရဆုံးလောက်ရဖြစ်တယ်လို့လည်းသမ္မတဂျွန်ဆန်ကပြောပါရရှင်
။အခုဆက်တင်ပြခြင်းနာကတော့သမ္မတ Franklin Roosevelt ဟာအလုပ်သမားဥပဒေကိုလက်မှတ်ရေးထိုးခဲ့တဲ့အကြောင်းမှာ1935ခုနှစ်ဇူလိုင်လ5ရက်နေ့မှာအလုပ်သမားအခွင့်အရေးကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတရက်ကိုပြဋ္ဌာန်းပြီးမှတ်တိုင်သစ်စိုက်ထူနိုင်ခဲ့ပါတယ်။ဒီဥပဒေအရအလုပ်သမားတွေအနေနဲ့သူတို့နဲ့သက်ဆိုင်တဲ့အလုပ်သမားအဖွဲ့အစည်းတွေမှာပါဝင်ဆောင်ရွက်ခွင့်ရရှိမှဖြစ်ပြီးအလုပ်သမားတွေအပေါ်မမျှမတဆက်ဆံခံရမှုတွေကိုစုံစမ်းစစ်ဆေးပေးမယ်အလုပ်သမားရေးရာဘုတ်အဖွဲ့ကိုလည်းဖွဲ့စည်းခွင့်လည်းရရှိမှဖြစ်ပါတယ်
။နယူးယောက်အထက်လွှတ်တော်အမတ်ရောဘတ်ဝန်ဂါကဒီဥပဒေကိုစတင်အစိုးပြုတင်သွင်းတာဖြစ်တဲ့အတွက်ဝန်ဂါဥပဒေလို့လည်းခေါ်ကြတဲ့ဒီဥပဒေအရအလုပ်သမားတမကတွေကိုအတိအမှန်ပြုပေးဖို့လိုအပ်ပါတယ်။ဥပဒေကိုအတည်ပြုပြီးနောက်သမ္မတယူစဖက်ရဲ့နောက်တစ်ကြိမ်သမ္မတရွေးကောက်ပွဲကိုသမဂ္ဂတွေကပံ့ပိုးပေးတာမျိုးမလုပ်တော့ဘဲအစိုးရအဖွဲ့အတွင်ဒီမိုကရက်တစ်ပါတီဝင်တွေရဲ့အခမ်းကဏ္ဍမြင့်တင်ရေးအတွက်သာဆောင်ရွက်ပါတော့တယ်
။အလို့ရှင်တွေတော်တော်များများကတော့ဝဂနာဥပဒေပေါ်ဝေဖန်ကြပြီးသူတို့ရဲ့လုပ်ပိုင်ခွင့်အပေါ်မလိုအပ်ဘဲအစိုးရကဝင်ရောက်ဆွတ်ဖက်တယ်လို့ဆိုပါတယ်
။1948ခုနှစ်အတွင်း Republican လွတ်တော်အမတ်တွေနဲ့အတော်များများကိုပြန်လည်ရရှိပြီးတဲ့နောက်လွတ်တော်ဟာ Taft Hartley ဥပဒေကိုပြဋ္ဌာန်းခဲ့ပြီးအဲ့ဒီဥပဒေအရအလုပ်သမားတမကတွေရရှိခဲ့တဲ့အခွင့်အရေးတွေကိုပြန်လည်လျှော့ချပစ်ခဲ့ပါရယ်
။နားလောင်ရေဒီတစ်ခါတင်ပြလိုတာကတော့ American ပြည်တော်စုသမရဖြစ်ခဲ့တဲ့ George Washington ဟာပျောက်ကြားဆစ်စင်ရေးဗျူဟာအကြောင်းလေ့လာသင်ယူခဲ့တဲ့အကြောင်းပါ။နောက်တစ်ချိန်မှာ American ဒေါ်လာရေးတက်ရဲ့အကြီးအကဲဖြစ်တောင်းဝန်အနှံ့ခြင်းခံရတဲ့ George Washington ဟာ1955ခုနှစ်ဇူလိုင်လ9ရက်နေ့တုန်းကအဲ့ဒီပျောက်ကြားဆစ်တနန်းကိုတက်ရောက်ခဲ့ပါရယ်။
British colony နယ်မြေတစ်ခုဖြစ်တဲ့ Virginia လက်နက်ကင်တပ်ဖွဲ့က British ဗိုလ်ချုပ်ကြီး Edward Braddock ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ် George Washington ဟာတူပုံမူကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။ Allegheny တောင်တန်းတွေပေါ်က British တပ်သား1500လောက်ကိုဦးဆောင်ရတဲ့ဗိုလ်ချုပ်ကြီး Braddock ဟာ Ohio မြစ်ဝမ်းကိုသိမ်းပိုက်ထားတဲ့ပြင်သစ်တပ်ဖွဲ့တွေစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ်။
ကိုဝင်းကြီးအနီဝစ်ဆင်ထားတဲ့ British စစ်သားတွေဟာ Allegheny တောင်တန်းတွေကိုကျော်ဖြတ်ခဲ့ကြစမှာအိန္ဒိယတွေရဲ့ပျောက်ကြားဗျူဟာကိုအသုံးပြုပြီးတိုက်ခိုက်တဲ့ပြင်သစ်တပ်ဖွဲ့တွေကိုယင်ဆိုင်ခဲ့ရပါတယ် ပြည်တရှားတွေလောက်အင်အားမများပေမဲ့ပြင်သစ်တပ်တွေဟာတနေရာကနေတနေရာကိုအလင်းမြန်ရွှေ့ပြောင်းပြီးပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့တာပါ။အဲ့ဒီအတွေ့အကြုံတွေကိုရရှိခဲ့ပြီးတဲ့နောက်20အကြာ1985ခုနှစ်မှာ Continental လွှတ်တော်ကနေ George Washington ကို British Colony နေမီတွေကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့ Continental တဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီးယာရုကိုပေးအပ်ခဲ့ပါတယ်။သူဟာအထင်ကြီးစရာကောင်းပြီးဖော်ရွေသူရရောသူနဲ့ရဲရင်သူတယောက်အဖြစ်လဲအများရဲ့အသိမှတ်ပြုမှုကိုရရှိခဲ့သူပါ။အ
ဲ့ဒီနောက်ပြင်သစ်တွေအသုံးပြုခဲ့တဲ့ပျောက်ကြားနေဗျူဟာကိုအသုံးပြုပြီးတော့ဗြိတိရှ်တွေကိုစန့်ကျင်တိုက်ခတ်ရမှာအောင်မြင်မှုတွေရခဲ့ပါတယ်။ဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ George Washington ဟာအမေရိကန်ပြည်ထောင်စုသမ္မတအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လဲအသိမှတ်ပြုခံရသူဖြစ်ပါတယ
်။ဒီတစ်ခါတင်ပြပေးလိုတာကတော့သမ္မတရဲ့သားလည်းဖြစ်ကိုယ်တိုင်လည်းသမ္မတဖြစ်ခဲ့သူတယောက်အကြောင်းပါ2001ခုနှစ်မှာသမ္မတတာဝန်ထမ်းဆောင်ခဲ့တဲ့ George W. Bush နဲ့သူ့ဖခင် George H.W. Bush တို့ကလွဲလို့ American သမိုင်းမှာ John Adams နဲ့ John Quincy Adams တို့ဟာသမ္မတတာဝန်ယူခဲ့တဲ့အသားအဖတွေဖြစ်ပါတယ်။နိုင်ငံဖခင်အဖြစ်ခေါ်ဝေါ်ဂုဏ်ပြုခဲ့တဲ့ Senior Adams ဟာဒုတိယမြောက် American သမ္မတဖြစ်ပြီး1969ခုနှစ်ကနေ1800ခုနှစ်အထိသမ္မတတာဝန်ထမ်းဆောင်ခဲ့သူပါ။
ဗြိတိရှ်ရဲ့လက်အောက်ကနေလွတ်လပ်ရေးရပြီးနောက်ပိုင်းသားဖြစ်သူ John Quincy Adams ကတော့အရေးကြီးတဲ့တန်တမန်တာဝန်တွေကိုထမ်းဆောင်ခဲ့ပြီး1818ခုနှစ်သမ္မတ James Monroe လက်ထက်မှာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ပါတယ်။သမ္မတ Monroe နောက်1825ခုနှစ်မှာသမ္မတတာဝန်ယူခဲ့တဲ့ John Quincy Adams ဟာ American ပြည်ထောင်စုရဲ့6ရောက်မြောက်သမ္မတဖြစ်လာခဲ့ပါတယ်။အဲ့ဒီနောက်သူနေထိုင်တဲ့ Massachusetts ပြည်နယ်ကနေအောက်လွတ်တော်အမတ်အဖြစ်ရွေးချယ်ခံရပြီးအသက်80အရွယ်သူသေးဆုံးချိန်ထိ18နှစ်ကြာလွတ်တော်မှာတာဝန်ထမ်းဆောင်ခဲ့ပါတယ်
။အခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရတွေအတူပူးပေါင်းပြီးဘီလီယံ50တန်ဖိုးရှိတဲ့အဝေးပြေးလမ်းမတွေဖောက်လုပ်တဲ့စီမံကိန်းအကြောင်းဖြစ်ပါတယ်။1954ခုနှစ်ဇူလိုင်လ12ရက်နေ့မှာသမ္မတ Dwight Eisenhower ဟာဒီအဆိုပြုချက်ကိုကန့်လန့်ခဲ့တာပါ9000ကီလိုမီတာအရှည်ရှိတဲ့ဝေးပြေးလက်မကြီးတွေကိုဖောက်လို့ရမှာအကုန်ကျ90ရာခိုင်နှုန်းကိုပြည်ထောင်စုအစိုးရအနေနဲ့ကြားခံမှာဖြစ်ပြီးအဲ့ဒီလမ်းတွေကို Interstate ဝေးပြေးလက်မအဖြစ်လူသိများပါတယ
်။ပိုကြီးအဖြစ်စစ်တပ်မှတာဝန်ထမ်းဆောင်စဉ်တုန်းကအမေရိကန်ပြည်ထောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပူတာကြောင့်အဲ့ဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမ္မတအိုက်ဇင်ဟာဝါအကျွမ်းတဝင်ရှိပါတယ်။အဲ့ဒီအချိန်ကအဝေးပြေးလမ်းမတွေကိုစနစ်တကျအစီအစဉ်ဆွဲပြီးဖောက်လုပ်တာမဟုတ်ပဲဒေသလိုအပ်ချက်နဲ့ကန့်ညင်အောင်အဆင်ပြေသလိုဖောက်လုပ်ထားတာပါလမ်းတွေကချင်းပြီးကြမ်းတမ်းတာကြောင့်လမ်းအခြေအနေကိုစစ်ဆေးလေ့လာခဲ့တဲ့ရင်နှန်းဟာလမ်းခရီးမှာ6ပတ်ကြာမြင့်ခဲ့ပါတယ
်နျူကလ িয়ার စစ်ပွဲဖြစ်တဲ့အခါဖြက်လန်းကနေခီးတူတူနဲ့ဘေးကင်းရာကိုသွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်ဒေါ်လာပြန်ကျဲနေထိုင်နေကြသူတွေအလွယ်တကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လုပ်တဲ့10နှစ်ကြာစီမံကိန်းကိုသမရကအဆိုပြုခဲ့တာပါဒါပေမဲ့လည်းကနေ့အချိန်မှာအမေရိကန်ပြည်ထောင်စုဝေးပြေးလက်မတွေမှာများသောအားဖြင့်ကားတွေနဲ့ပြည့်ကျက်နေတာကြောင့်အဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထက်စိတ်ကူးရင်တသက်အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူအလုံးရင်းနဲ့ချီးပြီးပြောင်းရွှေ့ဖို့ကလည်းမဖြစ်နိုင်ပါဘူး
။ဒါပေမဲ့လည်းကောင်းမွန်ပြီးစနစ်ကျတဲ့အဝေးပြေးလမ်းစနစ်ကိုဖောက်လုပ်ခဲ့တာကြောင့်ဘတ်စ်ကားတွေ၊ကုန်တင်ကားတွေနဲ့ကိုပိုင်ကားမောင်းသူတွေဟာအစာအတောင့်နဲ့ဓာတ်ဆီဖြည့်ကျန်းမာရေးကိစ္စဖြည့်ရှင်းချိန်ကလွဲလို့အမေရိကန်အရှေ့ဘက်ကန်ယိုရန်ကနေအနောက်ဘက်ကန်ယိုရန်ရောက်အောင်မရက်မနာမောင်းနေနိုင်ပါရဲ့ကွာအောင
်အဲ့ဒီလမ်းတွေပေါ်ကယနာစခန်းတွေမှာလည်းဝင်ပြီးတော့အစားအသောက်တွေစားခရီးတစ်ထောင်နာစီဖြည့်ပြီးတော့ရှေ့ဆက်ခီးထွက်လို့လည်းရပါတယ်အဲ့ဒီယနာစခန်းတွေဟာအဝေးပြေးလက်မနဲ့ကက်ရက်တရှိတာကြောင့်ခီးသွားသူတွေအနေနဲ့အဝေးပြေးလက်ကနေမြို့တွေထဲရောက်အောင်မောင်းဝင်စရာလည်းမလိုပါဘူး
1988ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်အတွင်းအဝေးပြေးလက်မအမှတ်9ကိုဖောက်လို့ပြီးစီးခဲ့ပါတယ်ဒီအဝေးပြေးလမ်းဟာအမေရိကန်တောင်ဘက်မက္ကဆီကိုနယ်စပ်ကနေမြောက်ဘက်ကနေဒါနယ်စပ်အထိလမ်းပေါက်တာကြောင့်ခရီးသွားတွေနဲ့အမြဲစီကားနေပါတယ်။2004ခုနှစ်မှာတော့ Massachusetts ပြည်နယ် Boston မြို့အောက်မှာ Big Dig လို့လည်းခေါ်တဲ့ဥမင်လိုင်းခေါင်းဖောက်ပြီးတော့အဝေးပြေးလမ်းမကြီးကိုဆောက်လုပ်ခဲ့ပါတယ
်။ကိုအောင်ရဲ့သုဒ္ဓဆုံးလင်အမေကန်တကွင်အစီအစဉ်ပြီးမှဒီညအတွက်နောက်ဆုံးအစီအစဉ်အဖြစ်သိပ္ပံနဲ့နှီးပညာကဏ္ဍကိုတင်ဆက်ပါမယ်။ဒေါခင်မျိုးသက်ကပြောပြပေးမှာပ
ါ။ဒီတစ်ပတ်တော့တကယ့်ကိုပေါ့ပေါ့ပါပါနဲ့အတော့ကိုအသုံးတဲ့တဲ့ plastic နဲ့လုပ်ထားတဲ့ပစ္စည်းတွေကလည်းလူကိုဘယ်လိုအန္တရာယ်ပေးနိုင်လဲဆိုတော့ကိုကြည့်ရအောင်နော်။အိန္ဒိယနိုင်ငံအရှိမြောက်ပိုင်းဘီဟာပြည်နယ်ထဲကကျောင်းတစ်ကျောင်းမှာ2013ခုနှစ်မိုးရာသီတုန်းကကျောင်းကချက်ကျွေးတဲ့နေလဲစားကြတဲ့ကလေးငယ်တွေဟာအော့အန်ပြီးဝမ်းပြဝမ်းလျှောဖြစ်ရကနေ နိုင်ဝဲအတွင်းမှာပဲကလင်းငယ်22ဦးတည်းမနည်းတည်ဆုံးခဲ့ရတယ်လို့တခြားအများပြားကတော့ဆေးုံပို့ခဲ့ရပါတယ်။အကြောင်းရင်းကိုရှားတဲ့အခါမှာတော့ထမင်းချဲ့မှာကျောင်းကတုံးတဲ့စားတုံးစီထည့်ထားတဲ့ပုံဟာအရင်ကပိုးသက်စီထည့်တဲ့ပုံဖြစ်နေတာတွေ့ရပါတယ်။ကလေးမိဘတွေနဲ့ရက်ရွာကဒေါသတကြီးနဲ့ဆန္ဒပြခဲ့ကြပေမဲ့ဆုံးသွားတဲ့သားသမီးငယ်တွေကိုတော့ပြန်ရှင်အောင်မတတ်နိုင်တော့ပါဘူး။ဒီလိုကြေကွဲစရာဖြစ်ရတွေကကဘာအနှံ့မှာရှိနေတာပါ။မြန်မာနိုင်ငံမှာလည်းပစ္စည်းရှားပါတဲ့အတွက်ခြွေတာပြီးတစ်ခါသုံးပလတ်စတစ်ပုံတွေခွက်တွေကိုပြန်ပြီးသုံးနေတာမို့ဒီအန္တရာယ်မျိုးအချိန်မရွေးတွေ့နိုင်ပါတယ်။ဈေးသက်တာပြီးအသုံးရလွှဲအောင်လုပ်ထားတဲ့ဒီပလတ်စတစ်တွေရဲ့အန္တရာယ်နဲ့ပတ်သက်ပြီးနားလည်ထားဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
။ပလတ်စတစ်ကိုသူ့အသုံးကဒီဟာဒီဟာသုံးရမယ်လို့ထွင်ထားတာကိုကိုကအဲ့အသုံးတိုင်းမလိုက်သွားလို့ရှိရင်တော့ဘယ်ပလတ်စတစ်မဆိုအန္တရာယ်ရှိသွားမှာလဲ။
ပလတ်စတစ်ကိုအမျိုးအစားတွေခွဲထားပါတယ် Society of Plastic Industry လို့ခေါ်တဲ့ပလတ်စတစ်ဆက်မှုလုပ်ငန်းအဖွဲ့ကအမျိုးအစားတွေကိုခွဲခြားသတ်မှတ်ထားတာဖြစ်ပါတယ်ပြုလုပ်ထားတဲ့ဓာတုပစ္စည်းနာမည်အတိုခေါက်နဲ့သင်္ကေတတွေကိုသတ်မှတ်ထားပြီးသူတို့ကို SPI သင်္ကေတလို့ခေါ်ပါတယ
်ဒီ SPI သင်္ကေတတွေဘာလို့ထားထားရလဲဆိုရင်ဒီပလတ်စတစ်တွေကိုသုံးပြီးလို့ရှိရင်ဘယ်လိုလုပ်ပြန်သုံးမလဲပြန်သုံးမလို့ဘာလို့ဆိုတော့တဘာဝပတ်ဝန်းကျင်မှာဒီပလတ်စတစ်တွေကပုံနေလို့ရှိရင်ဒုက္ခဖြစ်မယ်လေဥပမာဆိုပေါ်လီစတိုင်ရင်သူကဓာတ်ကမပြတ်ဘူးဇီဝဓာတ်ကမပြောင်းဘူး2-5ရက်တော့မပြောင်းဘူးဆိုလိုတဲ့ဘဝကကျမတို့ဒီပလတ်စတစ်ခွက်ကိုပစ်လိုက်တယ်ဆိုတော့သူကနေရောင်နဲ့ကြည့်လို့ရှိရင်သူကအစီလေးတက်ဖြစ်သွားမယ်အဲ့အစီလေးတွေကဓာတ်တဘာဝကမပြောင်းတာ2-5ရက်ပဲအဲ့တော့နောက်2-5ရက်တော့ကြည့်လဲအဲ့ဖြူဖြူလေးတွေတွေ့နေမှာပဲလေအဲ့လိုမျိုးတွေရှိတော့ SPI ကနေပြီးတော့အဲ့လိုတင်ဒေတာတွေမှတ်ထားပေးခြင်းအပြင်အိမ်နေမှာအမိုက်သိမ်းကလာလို့ရှိရင်ဒီပလတ်စတစ်ကိုတော့ဘယ်လိုပုံနဲ့စွန့်ပြေးရမလဲဆိုတာကိုစနစ်တကျလုပ်လို့ရအောင်ထပ်ထားပေးတာပါ
ဒီအဲ့ပလတ်စတစ်မျိုးစားဘာတွေရှိပါလဲပြောပြပေးပ
ါသူက1988ကစပြီးတော့အမျိုးစားခုနှစ်ခုခွဲထားပါတယ်သူရဲ့လမ်းညွှန်ကတော့ SPI code လို့ခေါ်ပါတယ်နံပါတ်1ကတော့ polyethylene PET လို့သိပါတယ်သူကဘာတွေသုံးတယ်လဲဆိုရင်ဆေးထည့်တဲ့အဖျော်ရည်ထည့်တဲ့ပလင်းတွေမှာသုံးတယ်ခေါင်းဖိတဲ့ဘီးတွေလုတ်တယ်နံပါတ်ကျိုးလုတ်တယ်အဲ့ဒါကိုတော့ PET လို့ခေါ်ပါတယ်နောက်နံပါတ်2ကတော့ polyethylene နဲ့လုတ်ထားတဲ့ HDPE ပေါ့နော်သူကတော့တိတ်ပြီးတော့ဟိုခိုင်ကောင်းနေတယ်ဘသူကအဲ့ရနဲ့လှုပ်ထားတဲ့ဟာတွေကအစားတောက်ဖြစ်ဖြစ်တောက်တဲ့အရေးတွေပဲဖြစ်ဖြစ်အိတ်ထဲမှာထည့်ထားရင် plastic ဖြစ်ရဲ့ဓာတုပစ္စည်းတွေကအိတ်ထဲကိုမရောက်ဘူးပေါ့နော်တိတ်ကောင်းပါတယ်ဥပမာဆိုရင်နွားတို့ထည့်တဲ့ဘုံတို့ဆက်စီဘုံတို့နောက်ခေါင်းရှော်ရည်စက်ပြာရည်အယောင်ချွတ်တဲ့ဆေးပေါ့နော်နောက်ပြီးတော့ကစားစရာတွေလုပ်ပါတယ်တခုပဲပြောချင်တာကတော့အဲ့ဒီဟာတွေသုံးတဲ့ခါမှာကျရင်ဒီမှာအမနွားနို့ဘုံဆိုလို့ရှိရင်နွားနို့ဘုံမှာနွားနို့ထည့်ရတော့ဟုတ်တယ်ဒါပေမဲ့အဲ့ဘုံကိုဆေးပြီးတခြားဟာသွားထည့်ရင်ဆိုရင်ငကူကကြံခဲ့တဲ့ဟာဟိုဘက်ထဲကိုရောက်ပြီးတော့ကူးပြီးတော့ဒုက္ခဖြစ်မှာပေါ့နော်အိန္ဒိယနိုင်ငံမှာကီမီကယ်တစ်ခုထည့်ထားတဲ့ဘုံတစ်ခုကိုအစားသွားထည့်လိုက်တယ်လူကြီးအများကြီးတည်တယ်ပေါ့နော်နောက်တစ်ခုကတော့ဟိုပမာပြမသိပါတယ် polyvinyl chloride ဆိုတာ PVC ပေါ့နော် PVC ကတော့ပိုက်တွေနဲ့လုပ်လို့ရတယ်အထူးသဖြင့်ရေပိုက်တွေလုပ်တယ်ခင်းနဲ့ကြမ်းခင်းတွေလုပ်တယ်ဆက်မှုလည်းမှုလုပ်ငန်းတွေမှာသုံးတဲ့ပစ္စည်းတွေအကုန်လုပ်တယ်ပေါ့နော်ဒါပေမဲ့အဲ့ PVC ဆိုတာအစားနဲ့မရအောင်အမှဆိုတော့ PVC ပိုက်ကိုဖြန့်နေတော့မှဘေးနားအစားရှိအဲ့ PVC ကအစားရဲ့ရောက်သွားရင်ပြဿနာဖြစ်တယ်စားမိလို့ရှိရင်လူတွေအန္တရာယ်ရှိတယ်ပေါ့နော်နောက်တစ်ခုကတော့ဟို low density polyethylene လို့ခေါ်တဲ့ LPDE ဆိုတာသူက low density ဆိုတော့သူကနည်းနည်းပွားမှာပေါ့နော်သူ့ကိုဒီမှာသုံးလို့ရတယ်ဆိုလို့ရှိရင်ကျွတ်ကျွတ်အေးပေါ့နော်သူကတော့အစားထဲမှာရတယ်ပေါ့နော
်အန္တရာယ်မရှိဘူးအစားတောက်တယ်
အဲ့ဒါလည်းတခုရှိတယ်ဒီမှာဆိုရင်အဲ့လိုအစားတောက်ထက်တဲ့ကျွတ်ကျွတ်အိမ်ရောင်းတဲ့လူတွေဆိုရင်ရောင်းတဲ့ကုမ္ပဏီကဘာရေးထားလဲဆိုရင်ဒါအစားတောက်ထက်လို့ရပါတယ်ဆိုတော့ပြောထားရတယ်ဒါအစားတောက်ထက်လို့ရပါတယ်ဘာနဲ့လုပ်ထားပါလဲပေါ့နော်ရေးထားရတယ်ဟိုကျွတ်ကျွတ်အိမ်ဆိုဒီတခုလည်းပြောလို့တော့မရဘူးဘာလို့လဲဆိုတော့ဘလို့ပုံစံနဲ့ထုတ်ထားတယ်လေပေါ့နော်ဒီနံပါတ်လေးကဥမာအခုဒီမှာဆိုအစားတွေအုပ်တဲ့ plastic အမြင်အပားလေးတွေလေအဲ့ဒါလေးကလည်း LGPE ကလုပ်ထားတာပဲနောက်ပြီးတော့ဟိုညလို့ရတဲ့ပလင်းလေးတွေနော်အဲ့ဒါလေးလုတ်ထားတယ်နောက်ပြီးတော့လဲစူဆေးမှာထည့်တဲ့ဟိုအိတ်ကလေးတွေလေအဲ့ဒါတွေကလဲ LPPE လုတ်လို့ရတယ
်ဟိုပါပါလွန်လွန်နဲ့ပေါ့ပေါ့ပါပါတုံးလို့ရတာပေါ့
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့ဒါလေးလုတ်ထားတယ်နောက်တစ်ခုကနံပါတ်5ကတော့ polypropylene လို့ခေါ်တယ် PP လို့ခေါ်တယ်ပေါ့နော်သူတို့အဲ့ဒီဟာလေးတွေကိုကြည့်ရင်တော့သူတို့ဒီမှာဆိုရင်အနောက်ဘက်မှာသူတို့ကတင်ကေတလေးတွေလုတ်ထားတယ်ဥပမာဆိုရင်နံပါတ်5ဆိုရင် PP ဆိုရေးထားမယ်သူဒီမှာနော်နံပါတ်4ဆိုရင် LPPE လေးထားမယ်နံပါတ်3ဆိုလို့ရှိရင် PVC ဆိုရေးထားမယ်နံပါတ်2ဆို HDPE ဆိုတော့သူကအဲ့ဒီခ ွက်တို့ဘူးတို့အောက်မှာအနောက်မှာတို့ရေးထားတယ်ကြည့်လို့ရတယ်ခုပြောရင်နံပါတ်5ဘယ်မှာတွေ့နိုင်လဲဆိုရင်ဥမာဆိုတော့ပလတ်စတစ်နဲ့လုပ်ထားတဲ့ကလေးတွေအနှေးလုပ်ထားတဲ့ဒိုက်ပါလိုဟာမျိုးပေါ့နော်အဲ့ဒီမှာလည်းတွေ့တယ်ပလတ်စတစ်ဘုံးတွေခွက်တွေလေအစားထည့်တဲ့ဟာတွေပေါ့နော်ရှိတယ်မာဂျရင်းတို့ဘာလို့ထောက်ပတ်လိုဟာမျိုးအစီနဲ့လုပ်ထားတဲ့ဟာမျိုးထည့်တဲ့ဘူးတွေရှိတယ်နောက်ပြီးတော့နွားနွားလုပ်တဲ့ယိုဂတ်ဘူးကလည်းအဲ့ဒါပဲနောက်ပြီးတော့တချို့ပလတ်စတစ်ဘူးတွေဖုံးနေရတယ်အဲ့နောက်တစ်ခုကဆီယံဝင်ဆင်းတဲ့နှမတ်နဲ့မှဝင်လို့ရတဲ့ဆေးဘူးလေး PPF polypropylene နဲ့လုပ်ထားတာပါ
သူကြတော့အစားအသောက်တွေမှာတုံးလို့ရတယ်ပေါ့
သူ့ကိုတော့အစားအသောက်ကိုပုံလို့ရတယ်ပေါ့လို့ဆိုတော့သူကအပူလဲတော်တော်ခံနိုင်တယ်ပေါ့နော်နံပါတ်6 SPI သတ်မှတ်ထားတဲ့တင်ကိတ PS ဆိုတာပေါ့သူက polystyrene ပေါ့လူတွေကတော်တော်များများကတော့ styrofoam လို့ပဲသိတယ် styrofoam ဆိုတော့ဥပမာဆိုတော့ foam PP ပါးကြီးတွေရှိလို့ရှိရင်အထက်မှာအလုံးလုံးအစီအစီလေးတွေပေါ့နော်ဒီမှာဆိုရင်တနေနဲ့တနေနဲ့ဆိုလို့ရှိရင်ပစ္စည်းပို့တဲ့ခါမှာပစ္စည်းတွေမလှုပ်အောင်လို့ပေါ့နော်ဟိုမြေပဲလုံးလေးနဲ့တူရဖော်လုံးလေးလေပုံစံဖြစ်အောင်လုပ်ထားတာပေါ့နော်
ဖော်လုံးနဲ့ဖော်ခွက်တွေ
လေးတွေဖော်လုံးတွေဖော်ခွက်ကလေးတွေနောက်ပြီးတော့တစ်ခါတော့ဒါတော့ခင်းရင်တော့ပေါ့နော်ပေါ်လီစတိုင်ရင်းကအပူအေးခံလို့ရတဲ့ဟာတွေအပြင်ပေဒံပလတ်စတစ်ဘူးတွေအကုန်လုံးကြတယ်သူအတော်အသုံးဝင်တယ်သို့တော်လည်းသူ့ထက်မှာပါစတိုင်ရင်းဆိုတဲ့ဓာတုပစ္စည်းကရင်းတဲ့ဓာတုပစ္စည်းပေါ့နော်ဆိုတော့အိတ်စတိုင်ရင်းကလူတွေရဲ့တ िश ူရဲ့တိတ်များသွားလို့ဆိုးကျိုးတွေရှိတယ်ပေါ့အာယုံကြောကိုထိခိုက်တာတော့သိကြတယ်ပေါ့မိုက်ခရိုဝေ့ဗ်သွားပြီးတော့အပူချိန်အမြင့်ကြီးနဲ့လုံလိုက်လို့ရှိရင်အိတ်ထက်စတိုင်ရင်းတွေကအပြင်ထွက်လာပြီးတော့အစားအသောက်ထဲရောက်သွားတာပေါ့နော်အက်ဆစ်ပါလာဆိုလို့ရှိရင်ဓာတ်ပြုတ်ပြီးတော့အိတ်စတိုင်ရင်းကအပြင်ထွက်လာမယ်အစီညာလည်းထွက်လာမှာပေါ့နော်။ဘာကြောင့်မလို့သူ့ကိုတအားပူအောင်တော့လုပ်လို့မရဘူး။သူကစူနေတဲ့ရေနောက်တော့ခံတယ်ပေါ့နော်။နံပါတ်9ကတော့ပို့တခြားခုနပြောတဲ့ပလတ်စတစ်အမျိုးအစားမှာမပါတဲ့ဟာပေါ့နော်။ဥပမာဆိုတော့ကျမတို့ CD တို့ပါလို့လေ။နောက်ရေ blend အကြီးတွေ၅ခန်းနဲ့6ခန်းလောက်တဲ့ blend ကြီးခက်မမာကြီးတွေလေ။သူတို့ကတော့နံပါတ်9ထည့်တယ်။တခြားလည်းမထည့်လို့မရတာပေါ့နော်။
တဘာဝဝင်းကျင်ဆိုင်ရာ engineer ဒေါ်အေးကြီးကပလတ်စတစ်ဟာလူတွေအတွက်တည်းမှာကပဲတရိတ်ဆန်တွေနဲ့တဘာဝဝင်းကျင်အတွက်ပါဘလုံးအန်ဒီရီပေးနိုင်နေဆိုတာကိုတော့နောက်တစ်ပတ်မှာတင်ပြပေးပါမယ်ဆိုတာကိုပြောကြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့အမည်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ကင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့အမည်ပညာကဏ္ဍကိုနားဆင်ကြရပါပါခင်ဗျာ VOA ကမနေ့ပြန်မနေ့ထုတ်လွှင့်မဲ့အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းလူမီတာ24 32 39တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အစီအစဉ်လေးအဆုံးမသတ်ခင်မှာအခုတော့ကြံနေတဲ့အချိန်အတွင်းသတင်းချင်းညုတ်ကိုကိုအောင်လွင်ဦးကပြောပြပါမယ
်အမေရိကန်သမ္မတဘရက်အိုဘားမားကမ္ဘာထွန်းကစွန့်ဦးတီထွင်လုပ်ငန်းရှင်တွေရဲ့ထက်သည့်အစည်းအဝေးကိုတက်ရောက်ဖို့ကင်ညာနိုင်ငံနိုင်ရီဝီမြို့ကိုမကြာခင်နိုင်ရီပိုင်းတွင်မှာပဲရောက်ရှိတော့မှာဖြစ်ပါတယ်သမ္မတအိုဘားမားရဲ့အခုခီးစဉ်ဟာကွယ်လွန်သွားပြီဖြစ်တဲ့ဖခင်ဖြစ်သူရဲ့စာတင့်မြေကင်ညာနိုင်ငံကိုအမေရိကန်သမ္မတတူဦးဖြစ်ပထမဆုံးအချိန်တွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်IS Islam ဆွေးနွေးအဖွဲ့ကိုတက်ခတ်နေတဲ့စစ်စင်ရေးတွေမှာတူရကီနိုင်ငံကထူးထူးခြားခြားတိုးမြင့်ပါဝင်လာရမှာစီးရီးယားနိုင်ငံကစစ်သွေးကြွပြည်မှတ်တွေကိုလေကြောင်းကတက်ခတ်ခဲ့ပါတယ်ဒီကနေ့စောပိုင်းကပဲတူရကီနိုင်ငံရှေ့တောင်ပိုင်းကဒီယာပါကီယာမြို့ကနေဆေးလွတ်လိုက်တဲ့ F-16 တိုက်လေယာဉ်3000ကတူရကီနယ်စပ်ကခီလစ်မြို့ကိုဖျက်ချုပ်ပြီးစစ်သွေးကြွတွေကိုတက်ခတ်ခဲ့တဲ့အကြောင်းတူရကီဝန်ကြီးချုပ်ယုံကကြေညာခဲ့တာပါအာဖဂန်ရှေ့တောင်ပိုင်းမှာဒီလဆမ်းမဲ့လေကြောင်းတက်ခဲမှုတစ်ခုကြောင့်အဲခိုက်တဲ့စစ်သွေးကြွအဖွဲ့ရဲ့ထိတ်တန့်တံမှုတူတည်ဆုံသွားတဲ့အကြောင်းအမေရိကန်စစ်ဌာနချုပ်ကကြေညာခဲ့ပါတယ်။ပါကစ္စတန်နဲ့ဆက်ပါတီကာပြည်နယ်မှာဇူလိုင်လ17ရက်နေ့ကတက်ခဲမှုအတွင်းအဲခိုက်တဲ့တံမှုအဘူခါလီအယ်ဆူဒါနီတည်ဆုံသွားတဲ့အကြောင်းပင်ကုံစစ်ဌာနချုပ်တာဝန်ရှိသူကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။အမေရိကန်ပြည်အောင်စုလူးစီယားနာပြည်နယ်ရဲ့ရုပ်ရှင်ရုံတွင်မှလူနေရောက်တည်ဆုံးခဲ့တဲ့မနေ့နောက်ပိုင်းကဖြစ်ခဲ့မှုမှာကိုယ့်ကိုယ်အဆုံးစီရင်ထားတဲ့တနတ်သမားဘသူဘဝါဆိုတာကိုရဲကထုတ်ဖော်ပြောဆိုလိုက်ပါတယ်။အသက်59နှစ်အရွယ်ဂျွန်ရက်ဆက်ဟောက်ဆာဆူဆူနဲ့ပတ်သက်ပြီးတရင်ချက်တွေတွေထပ်မံရရှိနိုင်မှုကြိုးပမ်းနေတယ်လို့လည်းလာဖီယက်မျိုးကတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။တနတ်သမားအဖြစ်တန်ရရှိသူကအတူတကျနေထိုင်နေသူတူမဟုတ်ဘူးဆိုပြီးတော့လည်းလာဖီယက်မျိုးကရဲမှူးဂျင်ခရော့ဖ်ကပြောဆိုခဲ့ပါတယ်။ဒီမနက်ငယ်သားတွေပါဝင်ရှိတော်ရှာတိသားမှာရွှေပြောင်းဝင်ရောက်သူတွေကိုလူမောက်ခုတ်ကူးမှုတွေနဲ့ဆက်နွယ်နေတယ်ဆိုတဲ့ဆွဆွဲချင်းနဲ့စစ်ဖက်ဆိုင်ရာရရှိပြီးအစိုးရတာဝန်ရှိသူတွေပါဝင်လူ82ဦးကိုထိုင်းဆိုရကဖမ်းဆီးအရေးယူလိုက်ပါတယ်လူမောက်ခုတ်မှုနဲ့ဆက်ဖြတ်ကျော်ကျူးလွန်တဲ့ရာဇဝတ်မှုတွေပါဝင်အမှုပေါင်း16ခုနဲ့ဖမ်းဆီးအရေးယူထားတဲ့အကြောင်းထိုင်းရှင်းနေချုပ်ပြောခွင့်ရသူကဒီကနေ့ပဲဗန်ကောက်မြို့တော်မှာပြောဆိုခဲ့တာပ
ါကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါဒီကနေ့ညအစီအစဉ်ထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပြီးအတန်ထွင်အင်ဂျင်နီယာကတော့ Glenn Fongelio ဖြစ်ပါတယ်ကျွန်တော်ကတော့ညောင်ဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိတိုင်းနမီတာ24 25 32တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်တော်ရရှင်နေအားလုံးဘေးပြာဝေးကွာပြီး
ဆိုရင်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.